Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ24ရက်အင်္ဂါနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 32နဲ့50တို့ကနေဖမ်းယူနိုင်ဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါညချာနိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်တွေတာဆုံးခဲ့ရမှုမှာဒေသခံတွေပူးပေါင်းကြံစည်ခဲ့မှုဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုနေကြပါတယ်ရိုဟင်ဂျာကိစ္စဟာဆိုရင်လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အထက်လွှတ်တော်မှဘင်ကာရင်ကပြောဆိုလိုက်ပါတယ်တရုတ်သမ္မတရှီဂျင်းပင်ရဲ့အတွေ့အခေါ်ကိုအာဏာရကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာထည့်သွင်းပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင်
ကောင်းပါပြီရှင်။သတင်းတွေအပြည့်နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
မနေ့ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူရဲ့အဲသူ့ရဲ့ပြောကြားချက်အရဆိုလို့ရှိရင်အမေရိကန်နိုင်ငံရဲ့အဲဝါဒတရားလို့ကျွန်တော်သတ်မှတ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင
်အမေရိကန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းပြောသွားတာပါ။အပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်။ဒါပြင်မြန်မာနိုင်ငံအတွင်းပိုးပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့ဂျပန်နိုင်ငံကပြင်ဆင်နေတဲ့အကြောင်းနဲ့အီရန်နျူကလ িয়ার သဘောတူညီချက်အပေါ်အမေရိကန်သမ္မတရဲ့ပြောဆိုချက်အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင်
။ဂျပန်နိုင်ငံမှာဒီလအတွင်းအမေရိကန်တပ်ဖွဲ့ဝင်တွေတာဆုံးခဲ့ရမှုမှာဆိုရင်အဲ့ဒီဒေသကဒေသခံတွေကခြုံခိုတိုက်ခိုက်ဖို့စီစဉ်ထားတဲ့ထောက်ချောက်ထဲကိုရောက်သွားအောင်ပံ့ပိုးပေးကြတဲ့အနေနဲ့အမေရိကန်စစ်သားတွေကိုအချိန်ဆွဲခဲ့ပုံရတယ်လို့ဒေသခံတာဝန်ရှိသူတူနဲ့သုံးသက်သူတူတို့ကပြောဆိုပါတယ်။တိုက်ခိုက်သူတွေတပြားတွေအချမ်းဖက်ဝါဒီတွေဟာဒေသခံလူလူတဲကကြံရပါတွေရှိတတ်တယ်လို့တိုက်ခိုက်မှုဖြစ်ခဲ့တဲ့တွန်ဂိုမြို့တော်ဝင်အယ်မိုဟက်ဆင်းကပြောပါတယ်။တွန်ဂိုချေးရွာအကြီးအကဲမိုခါလာအလက်ဆင်းကိုတော့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာဖမ်းဆီးထားတယ်လို့မြို့တော်ဝင်ကပြောပါတယ်။သူ့ကိုဖမ်းဆီးထားတဲ့အကြောင်းကိုတီလာဘီရီဒေတာကလွှတ်တော်အမတ်ကလည်းအတည်ပြုပါတယ်။နီဂျာနိုင်ငံတွင်တချို့ဒေတာတွေမှာအရေးပေါ်အခြေအနေတတန်းတူရဲ့အတွက်လွှတ်တော်မှာဆွေးနွေးစဉ်မှာအခုလို့ပြောသွားတာပါ။ကြာဆုံးခဲ့ရတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကတိုက်ခိုက်မှုမဖြစ်ခင်ညနေပိုင်းကမှမာလီနိုင်ငံနဲ့နေဆက်ကချေးရွာကိုအမေရိကန်တပ်ဖွဲ့ဝင်10ဦး၊နိုင်ဂျီးရီးယားအထူးတပ်ဖွဲ့ဝင်20တို့လှည့်ခင်းမှာပါလာတာဖြစ်တယ်လို့လည်းမြို့တော်ဝင်က VOA ရဲ့ France to Africa ဌာနကိုတယ်လီဖုန်းနဲ့ဖြေကြားခဲ့တာပါ။တိုက်ခိုက်မှုရဲ့လက်သည်နဲ့ပတ်သက်ပြီးလည်းဘယ်အဖွဲ့ကမှတရားဝင်ကြေညာထားတာမရှိသေးပါဘူး။နီဂျာနိုင်ငံမှာကြာဆုံးခဲ့ရတဲ့အမေရိကန်တပ်ဖွဲ့ဝင်4ဦးအတွေ့တိကျမှန်ကန်မြန်ဆန်တဲ့စုံစမ်းစစ်ဆေးမှုလုပ်ဆောင်ဖို့ထိုက်တန်တယ်လို့အမေရိကန်ပူးထွက်ဆေးဥစည်းချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ကကြာဆုံးစစ်သည်တွေရဲ့မိသားစုတွေကိုပြောဆိုထားပါတယ်ရှင်
။အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တီလာဆင်ဟာပါကစ္စတန်နိုင်ငံကိုဒီကနေ့မှရောက်ရှိပြီးပါကစ္စတန်ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။ပါကစ္စတန်မှာအခြေစိုက်တဲ့တာလီဘန်နဲ့တခြားအစံဖက်ဖွဲ့တွေကိုပြင်းပြင်းထန်ထန်နှိမ်နှင်းရေးတိုးလှုပ်ဆောင်ဖို့သမ္မတထရမ့်အစိုးရရဲ့သဘောထားကိုထက်လောင်းပြောကြားဖို့လည်းရှိပါတယ်။ပါကစ္စတန်မှာအခြေစိုက်ထားတဲ့အစံဖက်ဖွဲ့တွေနဲ့ပတ်သက်ပြီးပါကစ္စတန်အနေနဲ့ရှင်းရှင်းလင်းလင်းလှုပ်ဆောင်သွားဖို့လိုအပ်ကြောင်းဝန်ကြီးတေလာဆင်ကအာဖဂန်နစ္စတန်ကိုရောက်ရှိစေမှာပြောကြားထားတာပါ။အမေရိကန်နဲ့ပါကစ္စတန်ဆက်ဆံရေးဟာပါကစ္စတန်ရဲ့လုပ်ရည်တွေအပေါ်မှာသာမူတည်ပြီးပါကစ္စတန်နဲ့အာဖဂန်နစ္စတန်မှာဒေသရင်းတည်ငြိမ်ရေးနဲ့ညီညွတ်ရေးတည်ဆောက်ဖို့ဟာရည်မှန်းချက်ပန်းတိုင်ဖြစ်တယ်လို့လည်းသူကပြောပါတယ်။တာလီဘန်၏အပေါ်အတိုင်းအတာတစ်ခုထိဩဇာလွှမ်းမိုးမှုရှိတဲ့ဆိုရာကိုပါကစ္စတန်ဘက်ကတော့ပြောထားပေမဲ့တာလီဘန်ခေါင်းဆောင်မှုအပိုင်းနဲ့အကြမ်းဖက်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကတော့သူတို့နဲ့မသက်ဆိုင်ရောက်ပြောပါတယ်။တနင်္လာနေ့တုန်းကမစ္စတာတေလာဆင်ဟာမကြေညာပဲအီရန်နိုင်ငံကိုရောက်ရှိခဲ့ပြီးဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီနဲ့တွေ့ဆုံခဲ့သလိုအာဖဂန်နစ္စတန်ကိုရောက်ရှိစမှာလဲသမရအာရှရက်ဖ်ဂါနီနဲ့တွေ့ဆုံပြီးအမေရိကန်ရဲ့တောင်အာရှရေးရာမဟာဗျူဟာရီနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်ခင်ဗျာ။
ဒီအနာရကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာတမရရှီချင်းပင်ရဲ့အမည်ကိုထည့်သွင်းလိုက်တာကြောင့်ကွန်မြူနစ်တရုတ်နိုင်ငံကိုထူထောင်သူမော်စီရုံးနဲ့တံတန်းတယ်လို့ဖြစ်သွားပါတယ်။တရုတ်နီးတရုတ်ဟန်ခေတ်သစ်ဆိုရှယ်လစ်ဝါဒနဲ့ပတ်သက်လို့ရှီရဲ့အတွေ့အခေါ်ယူအဆတွေအပါအဝင်အခြေခံဥပဒေပြင်ဆင်ချက်ကိုပါတီညီလာခံမှာဒီကနေ့အင်ကာနေ့မှာအတည်ပြုတာဖြစ်ပါတယ်။ငါးနှစ်တစ်ကြိမ်ကျင်းပတဲ့အနာရကွန်မြူနစ်ပါတီညီလာခံကိုဘေကျင်းမြို့တော်မှာကျင်းပနေတာပါ။ဒီပြင်ဆင်ချက်ကြောင့်သမရရှိဟာခေတ်သစ်တရုတ်သမိုင်းမှာအာဏာရှိဆုံးပုဂ္ဂိုလ်တွေထဲတပူအပါအဝင်ဖြစ်သွားပါတယ်။ကွန်မြူနစ်တရုတ်နိုင်ငံ ထူထောင်သူမော်စီတုံးနဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာအောင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့တင့်ရှောင်ဖိန်တို့နောက်ပိုင်းသမ္မတရှီဟာကွန်မြူနတီပါတီရဲ့ခြေကံဥပဒေမှာအမည်ဖော်ပြခံရတဲ့တတိယမြောက်ခေါင်းဆောင်တဦးလည်းဖြစ်ပါတယ်ဘဟုနိုင်ငံရေးဥဆောင်အဖွဲ့အမြဲတမ်းကော်မတီဝင်တွေကိုရွေးချယ်မဲ့မနေ့ပြန်ဗုဒ္ဓဟူးနေ့မှာတော့သမ္မတရှီအနေနဲ့ပါတီခေါင်းဆောင်အဖြစ်ဒုတိယ၅နှစ်သက်တမ်းအတွက်တရားဝင်လက်ခံရယူလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။ဒါပြင်ပါတီရဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ချက်ကြောင့်သမ္မတရှီအနေနဲ့2022ခုနှစ်ဒုတိယသမ္မတသက်တမ်းကုန်ဆုံးသွားပြီမဲ့ဆက်လက်အာဏာရှိနေအောင်မဲ့အလားအလာတွေလည်းရှိနေပါတယ်ရှင်။
2014ခုနှစ်ကဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ကိုအကြီးအကျယ်ဆန္ဒပြရမှာဥဆောင်လာကြောင်းထောင်ဒဏ်ချမှတ်ခံရပြီးအခုခါမှာအယူခံဝင်ထားတဲ့ဒီမိုကရေစီရေးလှုပ်ရှားချိုးဖောက်သူလူငယ်နှစ်ဦးကိုဟောင်ကောင်တရားရုံးကဒီကနေ့မှာအာမခံနဲ့လွှတ်ပေးလိုက်ပါတယ်ဂျော့ရှူဝါဝေါင်းနဲ့နေသန်လောတို့နှစ်ဦးကိုတဦးစီဒေါ်လာ6400အာမခံနဲ့နောက်ဆုံးအယူခံတရားရုံးကလွှတ်ပေးလိုက်တာပါဒါပေမဲ့လည်းသူတို့နှစ်ဦးလုံးရဲ့နိုင်ငံကူးလက်မှတ်တွေကိုတင်ဆက်လိုက်ပြီးတပတ်ကိုတစ်ခါရဲတပ်ဖွဲ့စီမှာတွားရောက်သတင်းပို့ရမယ်လို့တရားသူကြီးကအမိန့်ချမှတ်ထားပါတယ်အယူခံဝင်ထားတာနဲ့ပတ်သက်ပြီးနိုဝင်ဘာ9ရက်နေ့မှာတော့ပုံမှန်ကြားနာပွဲကျင်းပဖို့ရှိပါတယ်2014ခုနှစ်စက်တင်ဘာလကအစိုးရဌာနချုပ်ယုံဝင်းတဲမှာလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပဖို့တောင်းဆိုရာကြောင့်ဝေါင်းလောနဲ့အဲလက်စ်ချောင်းတို့ကိုလွန်ခဲ့တဲ့နှစ်အတွင်းအောက်တရားရုံးတရုံးကတင်ညာတဲ့အမိန့်ချမှတ်ခဲ့ပါတယ်ထီးတော်လန်ရေးလို့ခေါ်ခဲ့ကြတဲ့ဆန္ဒပြပွဲအတွင်းဆန္ဒပြသူတွေဟာဟောင်ကောင်ကအဓိကဝေးပြေးလက်မကြီးတွေကိုနှစ်လတာပိတ်ထားခဲ့တာပါဒါပေမဲ့လည်းအစိုးရရှိနေတွေကဆန္ဒမကြောင်းသားကောင်းဆောင်တွေပေါ်ချမှတ်ခဲ့တဲ့အမိန့်ဟာတညာလို့နဲ့ဆိုပြီးတော့လွန်ခဲ့တဲ့ဩဂုတ်လကျန်းမာပွဲအတွင်းတရားရုံးကိုရှောက်ထားခဲ့ကြတာကြောင့်အသက်21နှစ်အရွယ်ဝေါင်းအပေါ်ထောင်ဒဏ်6လအသက်24နှစ်အရွယ်လောကိုထောင်ဒဏ်8လနဲ့အသက်28နှစ်အရွယ်ချောင်းအပေါ်ထောင်ဒဏ်9လပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ချောင်းကတော့အာမခံအတွက်ရှောက်မလျှောက်ထားခဲ့တာကြောင့်ထောင်ဒဏ်ဆက်လက်ကြခံနေပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတာအပါအဝင်ဒေသတွင်းကသူတို့ကြုံတွေ့ရတဲ့အထိဒုက္ခတွေဟာဆိုရင်လူမျိုးရုံးတပ်ဖြတ်မှုတွေအထိရောက်နေပြီလို့ယူဆတဲ့အကြောင်းအမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်အထက်လွတ်တော်အမဘင်ဂါဒင်ကပြောဆိုလိုက်ပါတယ်။ပထဝီနိုင်ငံရေးစီးပွားရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာငင့်ညာမှုတို့နဲ့ပတ်သက်ပြီးမြန်မာဆိုင်ရာအမေရိကန်မူဝါဒကိုဆန့်စစ်ကြားနာဖွဲ့တရက်အမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှေ့မှောက်မှာကြားနာဖွဲ့တရက်အခုကျင်းပနေတာပါရိုဟင်ဂျာကိစ္စဟာဆိုရင်စစ်တပ်ကပန်ဘိုအားပေးနေတဲ့လူမျိုးတုံးတပ်ဖြတ်မှုအဖြစ်သူယူဆတဲ့အကြောင်းနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဘက်ကဒီကိစ္စကိုတာဝန်ယူလှုပ်ဆောင်တာမတွေ့ရဘဲစစ်တပ်ကသာချဲလဲနေတယ်လို့လည်းလွှတ်တော်အမတ်ခါဒင်ကပြောဆိုပါတယ်။ဒါကြောင့်လည်းဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရတာလို့လည်းပြောပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာအမေရိကန်ဒုလက်ထောင်နိုင်ငံခြားရေးဝန်ကြီး W. Patrick Murphy လူဦးရေဒုက္ခသည်နဲ့ရွှေပြောင်းအခြေချမှုဆိုင်ရာဒုလက်ထောင်နိုင်ငံခြားရေးဝန်ကြီး Mark Stroller နဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဌာနကဒီမိုကရေစီပြည်ပခန့်နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဘယူရိုရဲ့ယာယီဒုလက်ထောင်အုပ်ချုပ်ရေးမှူး V.K.စွန်ပွန်စရီတို့ကတော့လူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်နိုင်ခြင်းရှိမရှိဆိုတာကိုစမ်းစစ်နေဆဲဖြစ်ကြောင်းထွက်ဆိုခဲ့ကြပါတယ်ရှင်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့ဖေဒူမေခွဲ့ညီကိုတော်ဆက်သူကိုအစိမ့်နဲ့လှုပ်ကြံတပ်ဖြတ်တဲ့ဆိုတဲ့ဆွဆွဲခြင်းနဲ့တရားရင်ဆိုင်နေရတဲ့အမျိုးသမီးနှစ်ဦးကိုဒီကနေ့မှမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပါ၄ကိုခေါ်ဆောင်သွားပါတယ်။အင်ဒိုနီးရှားနိုင်ငံသူစစ်တီအာရှာနဲ့ဘီယန်နာနိုင်ငံသူဒွန်တီဟောင်းတို့ဟာကြီကာအင်ကြီးဝတ်ဆင်ထားပြီးလက်နက်ကင်အဆောက်အအုံများပြပါဝင်တရားသူကြီးတွေရှေ့နေနေတဲ့အတူအခင်းဖြစ်ပွားရနေရာကိုပြန်လည်တွားရောက်ကြည့်ရှုခဲ့ကြတာပါဖေဖော်ဝါရီ17ရက်နေ့ကကင်ဂျုံနန်ကိုအာယွန်ကျော်ထိခိုက်စေတဲ့ VH အစိတ်နဲ့ဘယ်လိုလုံးကြံတက်ဖြတ်ခဲ့လဲဆိုတာကိုအသေးစားသိရဖို့အခင်းဖြစ်ပွားရကိုတွားရောက်ပြီးရှင်းလင်းပြသစေတာပါတရားသူကြီးနဲ့အမှုလိုက်ရှင်းနေအားလုံးဟာကင်ရဲ့ဒီလှုပ်ကြံတက်ဖြတ်သူတွေရဲ့လှူရှားပုံအစဉ်စဉ်ကိုပြန်လည်ကြည့်ရှုခဲ့ကြသလိုအာရှာကိုမစ္စတာချောင်းဆိုသူနဲ့စားတောက်ဆိုင်မှာတွေ့ရပုံနောက်ဒီအစိမ့်ငွေနဲ့လှုပ်ကြံခံရပြီးတဲ့နောက်ကင်မှာ၄စိတ်စခန်းကိုတွားရောက်ခဲ့ပုံစတာတွေနဲ့က ကိုပြန်လည်ဆစ်ဆစ်ကြည့်ရှုခဲ့ပါတယ်ကင်ကိုတက်ဖြတ်မှုမှာပါဝင်တယ်လို့ယူဆသူ၄ဦးဘသူဘဝတွေဖြစ်တယ်ဆိုတာကိုတော့မလေးရှားစုံစမ်းစစ်ဆေးသူတွေကစစ်စစ်နေသေးပါအဲ့ဒီလောက်ကျန်တက်ဖြတ်သူအမျိုးသမီးတွေရဲ့ရှင်းတွေကတော့သူတို့ဟာရုံမြင့်တန်းကြားအစီအစဉ်တစ်ခုအတွက်ပါဝင်ရိုက်ကူးနေတယ်လို့ထင်ပြီးလှုံ့ဆော်ခဲ့တာဖြစ်ကြောင်းရှောက်လဲထားပါတယ်ခင်ဗျာ
ကွယ်လွန်သူထိုင်းမြင်ဘူမိဖို့အတူအတက်ရှိဒီသတင်းပါအတွင်ချင်းပါမယ်ဇာပနာခန္ဓာကိုလူ2000ခွဲကျော်တက်ရောက်ဖို့ရှိနေပါတယ်နိုင်ငံကိုနှစ်ပေါင်း80အုပ်ချုပ်ခဲ့တဲ့ထိုင်းပြည်ဟာအသက်88နှစ်အရွယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလကကွယ်လွန်ခဲ့တာဖြစ်ပြီးပြည်သူတွေကနောက်ဆုတ်အနေနဲ့ဂါရဝပြုနေတာဖြစ်ပါတယ်ထိုင်းပြည်ရဲ့ဇာပနာခန္ဓာကိုတော့ဘယင်းနေတော်ဝင်မိသားစုတွေအပြင်နိုင်ငံတကာခုံတီးရှိပုဂ္ဂိုလ်တွေလည်းတက်ရောက်ကြမယ်အထက်သမ္မတဦးထင်ကျော်နဲ့ဇနီးဒေါ်စုစုလွင်တို့လည်းတက်ရောက်မယ်လို့အစိုးရကသတင်းထုတ်ထားပါတယ်ရှင်
ဒီကနေ့အော်တိုဘာလ24ရက်နေ့ဟာကမ္ဘာပိုလီယိုနေ့ဖြစ်ပါတယ်ကမ္ဘာတလောမှာပိုလီယိုရောဂါဖြစ်ပွားမှုနှုန်းကျဆင်းသွားပေမဲ့အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံကလူနေကျဲတဲ့ဝေးလံခေါင်တီးရဲ့ဒေသတွေမှာတော့ဆက်လက်ဖြစ်ပွားနေလို့မှာလွန်ခဲ့တဲ့နှစ်30လောက်တုန်းကတော့ပိုလီယိုရောဂါကြောင့်နိုင်ငံပေါင်း125နိုင်ငံမှာတရက်မှာကလေးငယ်တထောင်ဟာမတန်မဆွမ်းနေဖြစ်ခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်တငီထိုင်းနဲ့ကိုအောင်အောင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူအခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာစစ်တပ်နဲ့တာဝန်ရှိသူတွေကိုတန်ခတ်အရေးယူမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ကြေညာချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ယက်တီချက်ကိုရှင်းလင်းတင်ပြမှာဖြစ်ကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးကတုံ့ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်သိမ်းနဲ့ချီထွက်ပြေးရတဲ့အတွက်နိုင်ငံတကာဖိအားတွေတိုးလာနေတဲ့အခြေအနေတွေကိုတော့မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်ရရဆက်ဆက်ဖိနှိပ်မှုတွေကျူးလွန်နေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ကြောင်းနဲ့ပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့လိုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်သတိပေးလိုက်တာပါအထူးသဖြင့်လူခွေရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့အမေရိကန်အစိုးရကယုံကြည်ထားတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားအရေးယူမှဖြစ်ကြောင်းပြောဆိုထားပါတယ်အမေရိကန်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးအောင်လင်းကတော့မြန်မာအစိုးရအနေနဲ့ကတော့အခြေအနေမှန်ကိုသိနိုင်အောင်ရှင်းလင်းတင်ပြမှာဖြစ်တယ်လို့ပြောပါတယ်
။မနေ့တော့ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူရဲ့သူ့ရဲ့ပြောကြားချက်အရဆိုလို့ရှိရင်အမေရိကန်နိုင်ငံရဲ့ဝါဒတရားလို့ကျွန်တော်တို့သတ်မှတ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်တိုးတက်မှုမှာပြည်သူတရားလုံးပါဝင်မယ်ဆိုပြီးတော့နိုင်ငံတော်ရဲ့အတိုင်းအမာပုဂ္ဂိုလ်ကစက်တင်ဘာလ19ရက်နေ့မှာအဲမြန်မာနိုင်ငံမှာခြေစိုက်တဲ့တဏ္ဍမန်ကိုရှင်းပြတဲ့အခါမှာပြောကြတာဖြစ်ပါတယ်ပြည်သူတရားလုံးလို့ပြောတဲ့နေရာမှာတမတော်လည်းပါဝင်ဖြစ်ပါတယ်ဒါကြောင့်မို့တမတော်ဟာဆိုလို့ရှိရင်ဒီမိုကရေစီလမ်းကြောင်းမှာဆိုလို့ရှိရင်ပြည်သူနဲ့အတူတူကျွန်တော်တို့နဲ့အတူတူရပ်တည်နေလို့ကျွန်တော်ယူဆပါတယ်နိုင်ငံသားမှာတမတော်ရဲ့ဆက်ဆံရေးဟာအချိန်ကလေးကနေပြီးတော့ကန့်တများရှိပြီးသားဖြစ်ပါတယ်အခုကမှဆိုလို့ရှိရင်တော့သူတို့ရဲ့ချမှတ်ထားတဲ့သူတို့ဆုံးပြလိုက်တဲ့ဒီစားဆိုလို့ရှိရင်ကန့်တမှုတွေပို့ပြီးတော့များလာမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကတော့ဘာလဲဆိုတော့နိုင်ငံတော်ရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်တို့ရုံးဆိုင်တဲ့နိုင်ငံသားရေးဝန်ကြီးဌာနအပါအဝင်နိုင်ငံအမေရိကန်အစိုးရနောက်ပြီးတော့လွှတ်တော်နဲ့ပြည်သူတွေကိုကျွန်တော်တို့ရဲ့ရည်တည်ချက်ကိုဆက်လက်ပြီးတော့ကျွန်တော်တို့နားလည်ရသဘောပေါက်အောင်ရှင်းလင်းသွားဖို့ရှိပါမယ်
ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုလိုက်လံရှင်းလင်းမှုတွေရဲ့နောက်ဆက်တွဲအဖြစ်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူရိုဟင်ဂျာဒုက္ခသည်6သိန်းကျော်အထိရှိနေပြီလို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားတာပါမောင်နော်ခရိုင်ကြီးကန်းပြည်ဌာနချုပ်ကအမှတ်1နေကြားဆောင်ရဲကွက်ကဲမှုအဖွဲ့ရုံးကနေကြားဆောင်တက်ဒူရဲမှုကြီးစိုးမြင့်ဦးကတော့နိုင်ငံတကာရဲ့ဆွဆွဲချက်တွေဟာလက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့ဆိုပါတယ
်ကျွန်တော်တို့လုံခြုံရေးပိုင်းနဲ့ပတ်သက်ပြီးတော့လည်းကာကွယ်ပေးမယ်လိုအပ်တဲ့ထောက်ပံ့မှုတွေလည်းတက်တန်ရအစိုးရဒီနယ်အစ်စ်ဒီတော်စုစစ်အစိုးရများရော NGO ဖွဲ့စည်းများရတဲ့ပံ့ပိုးပေးနေတယ်အလုပ်ကိုင်းနဲ့ရည်တည်ဖို့အတွက်ထောက်ပံ့ပေးမှုတွေလုပ်နေတယ်ဘာကြောင့်ကြည့်လဲဆိုတော့သူတို့ပေရဲ့မှာလာခဲ့မင်းတို့မလာဘူးဆိုရင်တော့မင်းတို့ငါတို့လာပြီးတက်မယ်။ဒါကြောင့်မလို့သူတို့မှဒီလိုကျမ်းပဲဖွဲ့စည်းရချင်းချောင်းမှုကြောင့်သူတို့အသက်အန္တရာယ်ဆိုးရင်တော့ဘုဘက်ကပြောင်းရပါလေဆိုပြီးတော့တော်တော်များများဒီတိုင်းပဲကျွန်တော်တို့ဖြီဆူရမျိုးကြီးရှိတဲ့အတွက်ကျွန်တော်တို့လုံလုံရေးဆောင်ရွက်မှုပိုင်းမှာရောသူတို့ရဲ့အသက်အန္တရာယ်ရောသူတို့ချင်းချောက်တာရောသူတို့ဖီအားဖြင့်အကြက်ကြိုင်တာရောဘယ်လိုဆောင်ရွက်မှုမျိုးတစုံတရာမှဆောင်ရွက်ခြင်းမရှိဘူးဆိုတော့ကျွန်တော်အနေနဲ့ပြောလို့ရတယ်ဗျာ။
ရခိုင်ပြည်နယ်ကအခြေအနေတွေကြောင့်မြန်မာစစ်တပ်အပေါ်အမေရိကန်ပါဝင်နိုင်ငံတကာကဖိအားတွေတိုးလာနေခြင်းနဲ့ပြိုင်နက်ထဲမှာပဲမြန်မာစစ်တပ်ကတော့လုံခြုံရေးအတွက်ဆောင်ရွက်မှုတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တမရဦးထင်ကျော်အစိုးရတို့နဲ့တိုင်ပင်ညှိနှိုင်းဆောင်ရွက်နေကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားတာပါအမေရိကန်ပါဝင်နိုင်ငံတကာကမြန်မာစစ်တပ်အပေါ်ပြစ်မှတ်ထားအရေးယူလာတဲ့အတွက်မြန်မာနိုင်ငံရေးမှာရိုက်ခတ်မှုတွေရှိလာနိုင်တယ်လို့မြန်မာရေးသုံးသပ်သူသတင်းစာဆရာဦးစီသူအောင်မြင့်ကယူဆပါတယ်
နောက်နိုင်ငံတွေရဲ့ချင်းကပ်မှုကသူကဒီရခိုင်ကိစ္စတစ်ခုလောက်ကိုပဲပေါ့နော်သူအဲ့ဒီမှာအာရုံသွားဆိုင်လိုက်တယ်ဆိုရင်မြန်မာနိုင်ငံမှာလက်ရှိဟိုဖြစ်နေတဲ့ဒီမိုကရေစီအကွင့်ကူးပြောင်းရေးမှာတွားပြီးတော့မှအနောက်ရှက်တွေပါတယ်အထူးသဖြင့်ဒေါက်ဆန်းစုကြည်လုံနေတဲ့လုပ်ငန်းတွေအနောက်ရှက်တွားပြီးတော့ဖြစ်နေနိုင်တယ်လို့ကျွန်တော်သူချင်းကတော့ယူဆတယ်အခုဒေါက်ဆန်းစုကြည်အစိုးရကင်တွေပုံကဒါဖြစ်ပြီးတော့တိုင်းပြည်ထဲမှာဒါတက်မတော်ကအရေးကြီးတယ်ဒါတက်မတော်ရဲ့အနေထားအောက်မှာပဲပြည်ပြည်လည်းလည်းရှိမှာပဲဒီဒီမိုကရေစီပြည်ကူးပြောင်းရေးရောရခိုင်ကိစ္စရောဟိုတခြားသောတိုက်ပွဲဖြစ်နေတဲ့မြန်မာကိစ္စကိုတွားလို့ရမယ်ဆိုတာကိုသူပြည်သူ့ကြီးအရသူယူဆထားတယ်ယူဆထားတဲ့အခါကျတော့ဒီဟာကမှာအဆိုးတွေကလည်းအကောင့်ဖြစ်လာနိုင်တာပဲဘာဖြစ်လို့လဲဆိုတော့နောက်နိုင်ငံတွေကတက်မလို့ကိုဒီလိုလုပ်ပြဆိုရင်ဒေါက်ဆာစုကြည်ကဒါတက်မလို့ကိုပို့ပြီးတော့မှပြည်ပြည်မမနဲ့ပြောဆိုဖြောင်းဖြားတဲ့ဒီမှာဟိုအောင်မြင်မှုတွေများရလာနိုင်မလားအဲဒီလိုတော့ပြောလို့လို့ရပါလား
မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေကိုပြည်ထောင်ခန့်အရေးယူရေးအမေရိကန်ဥပဒေပြုအမတ်တွေကြားတိုက်တွန်းမှုတွေထွက်ပေါ်နေရမှာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအထက်နဲ့အောက်လွှတ်တော်အမတ်တွေကအမေရိကန်ဆိုရာထံတိုက်တွန်းချက်တွေအသီးသီးပေးပို့ခဲ့ကြတာပါဒီကနေ့အင်္ဂါနေ့မှာလည်းအမေရိကန်အထက်လွှတ်တော်မှာမြန်မာနိုင်ငံပေါ်အမေရိကန်ရဲ့မူဝါဒတွေကိုစမ်းစစ်တဲ့ကြားနာပွဲတရက်ကိုကျင်းပနေကြပါတယ်ရှင်
မဆုမွန်တင်ပြခဲ့တာပါရှင်တစ်ဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားမှာဘင်္ဂလားဒေ့ရှ်ဘက်ရောက်နေသူတွေကိုအမြန်ဆုံးပြန်ခေါ်ဖို့နဲ့ရခိုင်ဒေသမှာသူတို့ကိုအမြန်ဆုံးပြန်လည်နေရာချထားဖို့အပါအဝင်အချက်၁၀ချက်ကိုသဘောတူခဲ့ကြပါတယ်။နှစ်နိုင်ငံပြည်ထရေးဝန်ကြီးတွေနှစ်ပြည်တော်မှာတွေ့ဆုံခဲ့ပြီးခုလိုသဘောတူခဲ့တာဖြစ်ပါတယ်။ဒါအပြင်နားလည်မှုစာကြွန်လွှာနှစ်ခုကိုလည်းလက်မှတ်ထိုးခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအာဆတ်ဒူဇာမန်ခန်နဲ့မြန်မာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေတို့နှစ်နိုင်ငံနယ်စပ်ဒေသကြားမှာရှိတဲ့ကိစ္စရပ်တွေကိုနေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးမှုမှာတော့မြန်မာဘက်ကအချက်၅ချက်အဓိကထားဆွေးနွေးပြီးဘင်္ဂလားဒေ့ရှ်ဘက်ကတော့အချက်၃ချက်ကိုအဓိကထားဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြည်ထရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးတင်မြင့်ကအခုလိုပြောခဲ့တာပါ။န
ောက်တစ်ခါတော့နှစ်နိုင်ငံနယ်စပ်ဒေသတရားဝင်ဆွေးနွေးပွဲနဲ့လုပ်ကြော်ရေးဘူပေါင်းဆောင်ရုံရုံးနေဆောင်ရဲ့အချမ်းမဟုတ်တဲ့ဖြစ်ပြီးဘူပေါင်းဆောင်ရုံဖြစ်ပါတယ်။ဒါဆက်ဆက်ဆိုင်ရုံရရုံးပြီးဘူတော်ဖွင့်လို့ဖြစ်ပါတယ်။ဘုရားအောက်မှာဒါဆက်ဖြတ်ကျော်ဖို့လည်းဒီမှာတစ်ချက်လက်ရှိရှိတယ်ပေါ့။ဒါလည်းဒီလက်ခံကြည့်တဲ့ဒီလိုဆိုတာဆက်နေလို့ဆိုကြတော့လည်းလည်းနိုင်ရတိကသာဆွေးနွေးကြပါမယ်။အဲဒါလည်းစနေအပတ်ကတော့ဒါဆက်ဒေသပြည်ရေးပြန်ဖြင်းဖြင်းလိုမျိုးခက်ခဏနဲ့ဒါဆက်ဒေသတို့ရောက်ဘူပေါင်းဆောင်ရုံချင်းနဲ့အားလည်းမဖြစ်တယ်ပြန်ကျန်းဖက်ဖို့တက်ဖြစ်ပြီးဘူပေါင်းဆောင်ချက်နဲ့မြို့စီဝါတရားမှန်ကျူးလန်းကြောင်းတက်ဖြစ်ပြီးရဇတ်ဖက်ကြောင့်ဘုရားတက်ဖြစ်ပြီးလည်းရဇတ်ဒေသတစ်လျှောက်တရားမှုတစ်လျှောက်မှာရဇတ်ဆက်ဆိုင်ရုံးဒီရုံးများစုတော်ကျင်းစားတဲ့ကောင်းတဲ့ပုံဆွေးနွေးကြပ
ါနှစ်နိုင်ငံလုံးကြုံရေးပူပေါင်းဆောင်ရွက်နိုင်ရေးအကျန်းဖက်မှုတိုက်ဖြတ်ရေးနေဇတ်ဒေသဆက်ဆံရေးရုံးတွေထူထောင်နိုင်ရေးတရားမဝင်နေဇတ်ဖက်ကြောင့်မှုနဲ့လူဝင်လူထွက်စစ်ဆေးရေးမူရီစီဝါတားဆီးနှိမ်နှင်းရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်ဖို့စီစစ်မှုများပြုလုပ်ပြီးလှုပ်ထုံးလုံနည်းနဲ့အညီပြန်လည်လက်ခံနိုင်ရေးစတဲ့အချက်တွေအပါအဝင်အချက်၁၀ချက်သဘောတူညီခဲ့တယ်လို့ဦးတင်မြင့်ကအခုလိုပြောခဲ့ပါဗျ။အခြ
ားဘက်ကတည်းကရေးပေါ်မှာဆောင်ရွက်နေတဲ့ဆက်နေသဘောတူညီချက်ဓမ္မကြီးတို့ကိုစဉ်းစားသုံးသပ်ပြီးဆောင်ရွက်ဖို့ဖြစ်ပါတယ်။အဆင့်ကိုလည်းကတော့ရမဒေ့ရှ်နိုင်ငံတို့မြန်မာနိုင်ငံသားများဝင်ရောက်ဖို့ဆက်ဆံရပ်တန့်ရမယ်။ရာသီစင်ကတို့ရောက်နေတဲ့ဂျပန်နိုင်ငံသားများအားသောတာပန်များသောသောပြန်လည်ဒီအစားအသောက်ရေးအတွက်တခြားဒေသအတွင်းပုံမှန်ချင်းပြန်လည်ရောက်ရှိရေးဆောင်ရွက်ဖြစ်ပါတယ်
ဆွေးနွေးပွဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဩဂုတ်လ25ရက်နေ့နောက်ပိုင်းကထွက်ပြေးခဲ့တဲ့မွတ်စလင်တွေပြန်လည်လက်ခံနိုင်ရေးဆိုင်ရာကိစ္စရပ်တွေပါဝင်ခဲ့ပေမဲ့ဒီအချက်ဟာနိုင်ငံတော်အဆင့်ဆက်လက်လှုပ်ဆောင်ရမှာဖြစ်တာမို့ဒီတစ်ခေါက်ဆွေးနွေးမှုကနေအသေးစိတ်အဖြေမထွက်ခဲ့ပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရောက်ရှိနေတဲ့မွတ်စလင်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့ဆွေးနွေးတာမှာသူတို့အနေနဲ့ဒီဘက်မှာနေထိုင်ခဲ့တာမှန်ကန်တယ်ဆိုရင်ပြန်ခေါ်မယ်ဆိုတဲ့အချက်ကိုအဓိကထားဆွေးနွေးခဲ့တာဖြစ်တယ်လို့နေဆက်ဖြတ်ကျော်မှုကင်းဌာနကြီးမှူးရဲမှူးချုပ်အောင်ထင်းမြင့်ကပြောခဲ့ပါတယ
်ဆွေးနွေးတဲ့အဓိကအချက်ကမြန်မာဘက်မှာဒီထိုင်ခဲ့ဘူးတဲ့အထောက်အထားဆက်လို့တဲ့လူကဒီအချက်နဲ့တိုက်ခိုက်မှုဖြစ်စဉ်ကြောင့်
မင်္ဂလာလေးပဲကိုရောက်ရှိနေတဲ့ခါတဲ့ခါတို့ဘုရားဘာဒီနိုင်ငံရဲ့ထောက်ထားပါကြလို့ဆိုပြန်ပေါ်တဲ့ဒီနာမည်ညီမနိုင်ငံသားဖြစ်တဲ့ဘာလို့ပြန်ပေါ်တော့ဒုက္ခတွေဆိုတော့ပြန်ပေါ်တော့ဟုတ်ဒီဒုက္ခတွေเนี่ยဖတ်တဲ့ဆောင်ရမ်းတဲ့ process တွေကျွန်တော်တို့မဆူဘူးအကျဉ်းပဲကျွန်တော်တို့အဲ့ဒီတန်းမှာသိနေတဲ့အရာပြန်ပြီးဆိုတော့မြန်မာနိုင်ငံမှာသင်္ခါရနိုင်ငံသူများဒီကြမ်းတမှုဖြစ်စဉ်ကြောင့်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဒီကိုတန်လဲစီစစ်ပြီးကျွန်တော်တို့လက်ခံနေစီစဉ်ဆိုပြီးတာဖြစ်ပါတယ်အဲ့တော့သဒ္ဓါဟာပါလို့တာလို့ပြောကြတာဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေပြန်လည်လက်ခံနိုင်ရေးအပိုင်းကလက်ရှိချိန်မှာအစိုးရဘက်ကတော့1993ခုနှစ်သဘောတူညီချက်နဲ့သာလက်ခံသွားမယ်လို့ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့1993သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကိုက်ညီတော့ဘူးလို့စောရကတက်ထားတာရှိနေပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအာဆတ်ဒူဇာမန်ခန်ခေါင်းဆောင်တဲ့ကိုယ်စားလှယ်တွေဟာအောက်တိုဘာ25ရက်နေ့ထိမြန်မာနိုင်ငံမှာရှိနေမှာဖြစ်ပါတယ်ရှင်
။မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့စီးပွားရေးဆိုင်ရာသတင်းလွှာတဲ့ဘက်ကိုတင်ပြပေးပါမယ်ရှင်။ဂျပန်စီးပွားရေးကုမ္ပဏီတွေဟာမြန်မာနိုင်ငံမှာအရင်ကထက်ပိုပြီးရင်းနှီးမြှုပ်နှံဖို့ပြင်ဆင်လာနေကြတယ်လို့မြန်မာနိုင်ငံကုန်သည်ဆက်မှုအသင်းချုပ် UMFCCI တာဝန်ရှိသူတွေကပြောပါရယ်နိုင်ငံခြားကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံမှုဆန်ရစီမင်းဥပဒေတချို့ကို NLD အစိုးရကပြုပြင်ခဲ့ပြီးတဲ့နောက်အခုလိုလှုပ်ဆောင်တာဖြစ်တယ်လို့ဆိုပါရယ်အကြောင်းစုံကိုကိုညံဝင်းအောင်ကတင်ပြပေးပါပါရှင်
အာရှဒေသတွင်စီးပွားရေးအင်အားကောင်းတဲ့နိုင်ငံတစ်ခုဖြစ်လာနိုင်ခြေရှိတဲ့မြန်မာနိုင်ငံမှာဂျပန်စီးပွားရေးကုမ္ပဏီတွေအရင်ကထက်ပိုပြီးရင်းနှီးမြှုပ်နှံဖို့စိတ်အားထက်သန်နေတာပါဂျပန်မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုကော်မတီရဲ့73ချိန်မြောက်ပူးတွဲအစည်းအဝေးကို UNFCCI ရုံးချုပ်မှအောက်တိုဘာ23တနင်္လာနေ့ကကျင်းပခဲ့ပြီးမြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဥပဒေ FDI ကို NLD အစိုးရကပြန်လည်ပြင်ဆင်ရေးဆွဲထားတာကြောင့်ဂျပန်ကုမ္ပဏီတွေပိုပြီးဝင်လာနေတယ်လို့ UNFCCI ဒုဥက္ကဋ္ဌဒေါက်တာမောင်မောင်လေးက VOA ကိုပြောပါတယ်
သူတို့ဝင်လာတဲ့ကုမ္ပဏီတွေအရင်တက်ဆိုင်တော်တော်ကိုများလာတာကိုသူတို့ပြောတယ်ဆိုတော့ဒီအာရှပစိဖိတ်ဒေသအတွင်းမှာနိုင်ငံတွေမှာသူတို့ရင်းနှီးမြှုပ်နှံမှုတွေကုမ္ပဏီတွေရှိတယ်တဖြည်းဖြည်းတဖြည်းဖြည်းစရွှေ့ဖို့သူတို့လုပ်နေတယ်ဟိုမြန်မာနိုင်ငံဟာလည်းဦးစားပေးနိုင်ငံတစ်နိုင်ငံဖြစ်တယ်ဆိုတော့ဂျပန်နီကုမ္ပဏီတွေတော်တော်များမြန်မာနိုင်ငံမှာလာပြီးတော့ဟိုရင်းနှီးမြှုပ်နှံခြင်းနဲ့စန္ဒာရှိတာကိုတွေ့ရပါတယ်
2013ခုနှစ်လောက်မှာမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံတဲ့ဂျပန်ကုမ္ပဏီ200ကျော်ရှိရာကအခု2019ခုနှစ်အတွင်းမှာတော့300ကျော်တိရှိလာပါတယ်။လက်ရှိမြန်မာနိုင်ငံမှာလျှက်စစ်နဲ့လမ်းမဆက်သွယ်ရေးလိုအခြေခံအဆောက်အုံလိုအပ်ချက်တွေရှိနေသေးပေမဲ့ဒေသတွင်းမှာအလားအလာကောင်းတဲ့မြန်မာနိုင်ငံကိုဂျပန်ကုမ္ပဏီတွေတစားစားဝင်လာဖို့ပြင်ဆင်နေကြတယ်လို့ဒေါက်တာမောင်မောင်လေးကပြောပါတယ်။မြန်မာစီးပွားရေးဈေးကွက်မှာအားနည်းချက်တွေလိုအပ်ချက်တွေရှိနေသေးပေမဲ့အလားအလာအကောင်းဆုံးဈေးကွက်ဖြစ်တဲ့အတွက်ဂျပန်နဲ့တရုတ်ကုမ္ပဏီကြီးတွေကအလုံးရင်းနဲ့ဝင်ရောက်ဖို့တာဆူနေကြတယ်လို့ NLD ပါတီကစီးပွားရေးသူတွေတီဦးအေးလွင်ကသုံးသပ်ပါတယ်
။ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့နိုင်ငံသားတွေရောပြည်တွင်းအထူးတွေရောအလွယ်တကူရင်းနှီးမြှုပ်နှံနိုင်အောင်လို့ဥပဒေအသစ်တွေပြဋ္ဌာန်းတယ်လို့ကုမ္ပဏီအဲ့ဥပဒေအသစ်တွေလည်းပြဋ္ဌာန်းဖို့စီစဉ်ဆောင်ရွက်နေတာတော့တော်တော်လေးတော့အဆင်ပြေဖြစ်ပါတယ်။ဒါပေမဲ့ဆက်စစ်ဆိုင်ရာကိစ္စတို့နိုင်ငံတကာနဲ့ရှင်းနိုင်တဲ့ဈေးနှုန်းတွေဖြစ်ဖို့ညှဉ်းဆန်းဖို့အကျွန်တော်တို့ရဲ့ service industry ဒါရီရတော့ကျွန်တော်တို့တော်တော်လေးကိုလိုအပ်နေပါသေးတယ်အဲ့တော့ဘာဖြစ်ဒီအာရှတိုက်ကနောက်ဆုံးတိုးတက်ရနေရဖြစ်တယ်နောက်တစ်ခါဂျပန်ကိုတရုတ်ကိုအခြားတိုးတက်နိုင်ငံတွေရဲ့အခြေခံဈေးကွက်အကြီးအကျယ်လည်းကျွန်တော်တို့ဘုံပြိုးစတိုက်ပြည်ရဲ့လူရင်းများတဲ့ဘက်ကိုဥတည်နေတဲ့မြန်မာနိုင်ငံကလာလာကောင်းတဲ့အတွက်ဂျပန်တွေကဒီဘက်ကိုရွှေ့ဖို့စိုးဖြတ်တယ်ရွှေ့အောင်စူးစမ်းနေတာတော့သတိထားမိပါတယ်
မြန်မာနိုင်ငံမှာအကြီးစားဆက်မှုလုပ်ငန်းတွေမဖြစ်ထွန်းခင်အသေးစားနဲ့အလက်စားဂျပန်လုပ်ငန်းတွေကိုအရင်ဆုံးအစပြုဖို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြောင်းဒေါက်တာမောင်မောင်လေးကပြောပါတယ်
။ဟိုကျွန်တော်တို့ကတော့ဒီ supporting industry တွေပေါ့နော်။ဟိုဥပမာသူတို့ကားတို့ဘာတို့မလာခင်ဟို car spare parts တွေဘာတွေထုတ်တဲ့ဟာတွေ carburetor လေးတွေဘာလေးတွေတူလီမိုလီထုတ်တာလေရှိပြီးတော့မှဖြည်းဖြည်းဖြည်းဖြည်းကျေကျေပြင်းပြင်းနဲ့ဒီ consumer တို့ဘာတို့ကအကုန်လုံးဖြည်းဖြည်းလာဖို့ဟိုလိုပါတယ်တော့ဒီ joint venture လဲဟိုနဲ့ပေါင်းပြီးတယ်လို့ဖို့လိုပါတယ်သူတို့တော့ကန္ဓာအစုံကတော့စိတ်ဝင်စားမှုရှိတယ်ဒီဥစ္စာကိုဒီနိုင်ငံတော်ကဖြေလျှော့ပေးတာလည်းမြန်သူတို့စပြီးတော့သူတို့ဝင်တော့မယ်ဆိုတော့အစဉ်ပြေလာလိမ့်မယ်လို့တော့ကျွန်တော်တို့ဟိုပြောမှတ်တာပါတယ်ခင်ဗျာ
နိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေသစ် FDI ကိုသမရဦးသိန်းစိန်လက်ထက်2012ခုနှစ်မှာလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့ပြီး တင်းကျပ်တဲ့စီမင်းတချို့ကြောင့်နိုင်ငံခြားကုမ္ပဏီတွေဝင်ရောက်ရင်းနှီးမြှုပ်နှံမှုလက်တွန်းခဲ့ကြပါတယ်မြန်မာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကနံပါတ်1ဖြစ်ပြီးစင်ကာပူကဒုတိယထိုင်းကတတိယနဲ့ဂျပန်ကသတုထလိုက်ပါတယ်2012ခုနှစ်အတွင်းဂျပန်ရဲ့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုကဒေါ်လာ918တန်းလောက်ရှိပါတယ်ခင်ဗျာ
ကိုညာဝေအောင်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့အီရန်အမေရိကန်ဆိုင်ရာသတင်းလွှာပဲဆက်ပါမယ်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူစာချုပ်ကိုအီရန်ဘက်ကလိုက်နာတယ်ဆိုတာအာမမခံနိုင်ဘူးဆိုပြီးသမ္မတဒေါ်နယ်ထရမ့်ကဒီလစစောပိုင်းကညင်းဆိုခဲ့တာကြောင့်ဒီကိစ္စအရေးယူဆောင်ရွက်ရေးလွှတ်တော်ရဲ့လက်ထက်ကိုရောက်လာပါတယ်2016ခုနှစ်ဇွန်လလကွန်ဂရက်ကပြဋ္ဌာန်းခဲ့တဲ့လက်ရှိဥပဒေအရအီရန်ဘက်ကလိုက်နာတဲ့ဆိုတာအာမခံချက်မရှိရင်စီးပွားရေးအရဒဏ်ခပိတ်ဆို့မှုတွေပြန်ပြီးပြဋ္ဌာန်းနိုင်ပါတယ်အထက်လွှတ်တော်လက်နက်ကန်ရေးရာကော်မတီအဖွဲ့ဝင်တောင်ကာရိုလိုင်းနားပြည်နယ် Republican အထက်လွှတ်တော်မှ Lindsey Graham ကတော့အီရန်ရဲ့ပြုမူပုံတွေအရစစ်ဆက်ညှိနှိုင်းတဲ့သဘောတူညီချက်အသစ်တရလိုအပ်နေပြီဆိုပြီးသတင်းတောက် Greta Van Suteren ကိုပြောပါတယ်ဒီအမှကင်ပျူထွေးကတင်ပြပေးပါလိမ့်မယ်ရှင
်အထက်လွှတ်တော်အမတ်လင်ဆေးဂရီဟမ်ကလက်ရှိအီရန်နဲ့ရယူထားတဲ့သဘောတူညီချက်အပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် I think the status quo is unacceptable and you got to understand that President Trump ran on the idea this was a bad deal for the world and I think it is
လက်ရှိအနေအထားအတိုင်းတော်မှာလက်ခံလို့မရဘူးလို့ကျွန်တော်ထင်ပါတယ်ဒီသဘောတူညီချက်ကကမ္ဘာအတွက်ဆိုးဝါးတဲ့သဘောတူညီချက်ဆိုတဲ့အခြေခံပေါ်မှာသမ္မတဒေါ်နယ်ထရမ့်ကစဉ်းစားဆုံးဖြတ်တာပါဘာကြောင့်လဲဆိုတာကျွန်တော်ရှင်းပြပါမယ်သဘောတူညီချက်အရအီရန်ဘက်ကဘလို့ပဲပြုမူပါစေ15နှစ်ကျော်သွားတဲ့အခါမှာယူရီနီယံတန့်စင်နာတွေကိုပြန်လုပ်ခွင့်ရှိပါတယ်။အာရဗ်တွေဘက်ကလည်းအီရန်ဟာဘလို့ပဲဖြစ်ဖြစ်နျူကလ িয়ার လက်နက်ပိုင်ဆိုင်လာမှာမြေကြီးလက်ခတ်မလွဲပဲလို့မြင်ပြီးတော့သူတို့လည်းပိုင်အောင်လုပ်လာမယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်မှုတွေပေါ်လာမှာဖြစ်ပါတယ်
။အီရန်နဲ့အမေရိကန်ကြားသဘောတူညီချက်မှာဘယ်လိုအချက်လက်အသစ်တွေထည့်သွင်းမလဲဆိုတာကွန်ဂရက်စ်လွှတ်တော်ကလေ့လာဆန်းစစ်ပါလိမ့်မယ်။ကုလသမဂ္ဂဆုံးဖြတ်ချက်ကိုချိုးဖောက်ပြီးတိုက်ချင်းပြင်မစ်ဆိုင်းတုံးကြီးစမ်းသပ်မှုကန့်သက်ချက်တွေကိုချိုးဖောက်မယ်ဆိုရင်အရေးယူပိတ်ဆို့မယ်လို့အီရန်ကသတိပေးထားပါတယ်။နျူကလ িয়ার ထပ်ပေါင်းဖို့တွေရှိရဆိုတဲ့နေရာတွေမှာနိုင်ငံတကာစစ်ဆေးသူတွေလာခွင့်မပြုဘူးဆိုရင်ပိတ်ဆို့တန်ခတ်မယ်လို့လည်းပြောထားတာပါ။အခုအချိန်ကနေနောက်15နှစ်အီရန်အနေနဲ့အစမ်းဖတ်မှုတွေကိုဆက်ပြီးတော့ကမကထထောက်ပံ့ပေးနေသလားဆိုတာဆက်ပြီးစစ်ဆေးသွားမယ်လို့လည်းသတိပေးထားပါတယ်။ဒါပေမဲ့အရင်အစိုးရနဲ့သဘောတူညီချက်ကိုအီရန်ဘက်ကချိုးဖောက်နေတယ်လို့သမ္မတထရမ့်ကိုယ်တိုင်ကပြောဆိုတာမျိုးမရှိသလိုဒီလိုချိုးဖောက်မှုမရှိသေးတဲ့အချိန်မှာသဘောတူညီချက်ကိုပယ်ဖျက်ပစ်လိုက်မှာကိုသမ္မတဟောင်းအိုဘားမားကရောဥရောပနိုင်ငံတွေကပါမလိုလားတဲ့အကြောင်းပြောဆိုနေကြတာပါဒီသဘောတူညီချက်ကကိုယ်ပါသာရယူထားတဲ့ကိစ္စဖြစ်တာကြောင့်ကင်တွေရမှာဘလို့အတားအဆီးတွေရှိနေတယ်လဲလို့ဆိုတဲ့အမေကိုအထက်လွှတ်တော်အမတ်လင်ဆေးဂရီဟမ်ကအခုလိုရှင်းပါတယ
် This is an executive agreement not a treaty I said Let's try to make this a treaty. They said not because a treaty is binding on the next administration. This was a deal done with President Obama and John Kerry.
ဒါကဆိုရရဲ့အုပ်ချုပ်ရေးလုပ်ပိုင်ခွင့်နဲ့ပဲရယူခဲ့တဲ့သဘောတူညီချက်ဖြစ်ပါတယ်။တရားဝင်သဘောတူစာချုပ်မဟုတ်ပါဘူး။ဒါကိုတရားဝင်သဘောတူညီချက်ဖြစ်အောင်လို့လုပ်ရမယ်လို့ကျွန်တော်ကပြောရင်သူတို့ကမဟုတ်ဘူး။တရားဝင်သဘောတူစာချုပ်ဆိုလို့ရှိရင်နောက်တက်လာတဲ့အစိုးရကလည်းလိုက်နာရမယ်ကိစ္စလို့ဆိုပါတယ်။ဒီသဘောတူညီချက်ကသမ္မတဟောင်းအိုဘားမား ဂျွန်ကယ်ရီနဲ့နိုင်ငံတကာအတိုင်းဝိုင်းကအီရန်နဲ့ရယူခဲ့တာပါ။စိတ်ပြက်စရာကောင်းတဲ့သဘောတူညီချက်လို့ကျွန်တော်တော့မြင်ပါတယ်ကျွန်တော်တွေ့ဘူးသမျှတွေတက်ကအဆိုးဝါးဆုံးသဘောတူညီချက်ဖြစ်ပြီးတော့ဒါကိုသမ္မတထရမ့်ကပယ်ဖျက်ပြောင်းလဲခွင့်ရှိပါတယ်ဒါကိုသူဆုပ်ဖြဲပြီးတော့လုံးဝပစ်ပယ်လိုက်တာမျိုးမဟုတ်တဲ့အတွက်ကျွန်တော်ဝမ်းသာပါတယ်သမ္မတပြောတာကကျွန်တော်တို့ရတာနဲ့အီရန်ဘက်ကအကျိုးမြတ်နဲ့ကာမိတယ်ဆိုတာမျိုးအာမမခံနိုင်ဘူးလို့ပဲပြောတာပါအ
ီရန်နဲ့ပတ်သက်တဲ့ဥပဒေချမ်းအသစ်ကိုအထက်လွှတ်တော်မှာထောက်ခံမဲ60ရအောင်လှုပ်ဆောင်သွားမယ်လို့အထက်လွှတ်တော်မှာဂရီဟမ်ကပြောပါတယ်ဒါပေမဲ့တကယ်လို့ဖြစ်မလာခဲ့ရင်တော့လက်ရှိတည်ဆဲဥပဒေအရရိုးရိုးမဲအများစုနဲ့ပဲအရေးယူတန်ခတ်မှုကိုပြန်လည်ပြဋ္ဌာန်းရေးအတွက်ဆောင်ရွက်သွားမယ်လို့လည်းသူကပြောဆိုသွားပါရဲ့ရှင်
။မကင်ပြူထွေးတင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနေညရေဒီယိုအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုည9:00နာရီကနေ 10:00 နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲဒုတိယပိုင်းနာရွယ်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနှားဆင်ကြရမှာပါ။အခုရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနှားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင
်။ဤရန်နဲ့ညူကလီးယားသဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုဘက်ကပဲဖျက်လိုက်မယ်ဆိုရင်ဘယ်လိုအကျိုးအမြတ်တွေရနိုင်မလဲမထင်မှတ်တဲ့ဆုံးရှုံးနိုင်ခြေဘာတွေရှိသလဲအခွင့်အလမ်းတွေအန်ဒီရဲ့ဘာတွေရင်ဆိုင်ရနိုင်မလဲဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကြားမှာအကြီးအကျယ်အခြေတင်ဆွေးနွေးနေပါတယ်ဤရန်ဘက်ကသဘောတူညီချက်အတိုင်းလိုက်နာမှုရှိတယ်လို့အာမခံဖို့တမရဒေါ်နယ်ထရန့်ကညင်းပယ်ထားတာကြောင့်လဲအမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့ဘာဆက်လုပ်မယ်ဆိုတာကိုဆုံးမဲ့ရတော့မှာဖြစ်ပါတယ်သမ္မတလောင်းအဖြစ်ရွေးကောက်ပွဲဝင်ခဲ့တဲ့အချိန်ကရောသမ္မတဖြစ်လာတဲ့အချိန်မှာရောအီရန်နဲ့သဘောတူညီချက်ကိုသမ္မတထရန့်ကအခုလိုအမြဲတစေရှုတ်ချဝေဖန်ပြောဆိုခဲ့တာ
The Iran deal was one of the worst and most one-sided transactions.
ဆိုဝါသုံးတဲ့ကတစ်ခုပါ။အမေရိကန်ပြည်သူရယူခဲ့တဲ့များဆုံးဖြစ်ချက်တွေထဲမှာတစ်ဖက်သက်အကြဆုံးနစ်နာတဲ့သဘောတူညီချက်လည်းဖြစ်ပါတယ်
။သဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার ထုတ်လုပ်ဖို့ဂျူဝတ်မှုအားလုံးလောက်ကိုရပ်ဆိုင်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအကြမ်းဖက်မှုတွေကိုအီရန်ဘက်ကပံ့ပိုးနေတာမင်းဆိုင်တုံးကြီးစီစဉ်လိုတာမျိုးတခြားပြဿနာတွေလည်းအများကြီးကျန်နေပါသေးတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနစ်ကီဟေလီကအခုလိုပြောပါတယ
်။ The United States has now embarked on a course that attempts to address all aspects of Iran's destructive conduct. အားလုံးကို
အမေရိကန်ပြည်ထောင်စုအနေနဲ့အရေးယူဖြေရှင်းနိုင်အောင်စ조사ရမယ်အခြေအနေလမ်းကြောင်းပေါ်ကိုရောက်နေပါပြီ။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းအလားတူလှုပ်ဆောင်ဖို့တိတ်ကိုအရေးကြီးပါတယ်။
အီရန်ရဲ့သမ္မတထွန်းရဲ့လှုပ်ဆောင်ချက်တွေကိုထောက်ခံသူတွေလည်းလွတ်တော်ထဲမှာရှိနေပါတယ်။ Republican ထဲလွတ်တော်အမတ် Lindsey Graham ကဆိုရင်သဘောတူညီချက်ဟာတွေ့ဘူးသမျှထဲမှာစိုးဝါးဆုံးနေတဲ့ကတစ်ခုဖြစ်တဲ့အတွက်သမ္မတထရန့်ဘက်ကပယ်ဖျက်ခွင့်ရှိတယ်ဆိုပြီးပြောဆိုနေပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့နီးစပ်ဆုံးမှာမိတ်ဒီကတော့သတိဝရိယနဲ့ဆောင်ရွက်တဲ့ဆိုပြီးတိုက်တွန်းနေပါတယ်။ပြည်ထောင်ကာကွယ်ရေးဝန်ကြီး Florence Parly ကအခုလိုပြောပါ
တယ်။ We need the GCPOA.
အီရန်ရဲ့နိုင်ငံတကာနဲ့ရယူထားတဲ့ပူးရဲသဘောတူညီချက်ကျမတို့လိုအပ်ပါတယ်။ဒါကိုပယ်ဖျက်လိုက်မယ်ဆိုရင်အီရန်ဘက်ကသဘောထားတင်းမာတဲ့ခေါင်းဆောင်တွေကိုအခွင့်အရေးပေးတယ်လို့ဖြစ်သွားပါမယ်။အနာဂတ်မှာစစ်ဖြစ်ဖို့နောက်ထပ်တလန်းနီးလာအောင်လှုပ်တယ်လို့ဖြစ်သွားပါလိမ့်မယ်
။ဒီပြောဆိုချက်ကိုဒီမိုကရက်ဘက်ကထင်ရှားတဲ့အထက်လွှတ်တော်အမတ်တင်ကင်းတို့လိုအမတ်တွေကထောက်ခံနေပါတယ်
။ If you weaken diplomacy you raise the risk of unnecessary
တန်တမာရေးမှာအားနည်းသွားပြီဆိုရင်မလိုအပ်ဘဲစစ်ဖြစ်ဖို့အန္တရာယ်ကိုလက်ရက်ခေါ်သလိုဖြစ်နိုင်ပါတယ်။အခုသမရလုံနေတာမျိုးပါသဘောတူညီချက်ကနေကျွန်တော်တို့နောက်တလန်းဆုတ်မယ်ဆိုရင်အီရန်ဘက်ကလည်းနောက်တလန်းပြန်ဆုတ်သွားပါလိမ့်မယ်။သူတို့ဘက်ကနျူကလ িয়ার ထုတ်မဲ့ဒလတ်တွေပိုပြီးတိုးလာတာမျိုးဒါမှမဟုတ်ယူရေနီယံတန့်စင်ရေလုပ်ငန်းတွေပြန်လုပ်တာမျိုးဖြစ်လာပါလိမ့်မယ်
။အီရန်ဘက်ကတော့အခုအချိန်ထိသဘောတူညီချက်အတိုင်းသူတို့ဘက်ကလိုက်နာနေတယ်လို့ပြောပါတယ်။ဒါပေမဲ့ Republican ထဲလွှတ်တော်အမတ် Lindsey Graham ကတော့သဘောတူညီချက်က15နှစ်ပဲရယူထားတာဖြစ်တဲ့အတွက်အခုဘလို့ပဲနေနေအီရန်ဘက်ကယူရေနီယံတန့်စင်နာတွေကိုအချိန်ပြီးပြန်လုပ်လာနိုင်တယ်လို့ထောက်ပြပြောဆိုနေပါတယ်။ဒါပေမဲ့လည်းသဘောတူညီချက်အတိုင်းဆက်ရှိနေတယ်လို့ကာကွယ်ပြောဆိုသူတွေကတော့အီရန်ဘက်ကလိုက်နာဖို့ပြောကွက်မယ်ဆိုရင်အရေးယူနိုင်တဲ့နည်းလမ်းတွေရှိပြီလားဆိုပြီးထောက်ပြနေကြတာပါ။ဒီမိုကရက်ထက်လွတ်တော်အမတ်တင်ကင်းကအခုလိုပြောပါတယ်။
Given the power to the president to impose more sanctions on
အီရန်ဘက်ကတခြားနိုင်ငံတစ်ခုခုပေါ်ရန်လိုတဲ့လုပ်ရက်တွေရှိလာရင်လူခွင့်ရေးချိုးဖောက်တာမျိုးလုပ်ပြီးမစ်ဆိုင်းတုံးကြီးကိစ္စတွေမှာလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုစန့်ကျင်တာမျိုးတွေရှိလာခဲ့ပိုပြီးဒဏ်ခတ်အရေးယူနိုင်တဲ့အာဏာကိုတမရကိုကျွန်တော်တို့အနှင်းထားပါတယ်
။တမရဟောဘဲရက်ဥပမာလက်ထက်ကရယူခဲ့တဲ့အီရန်ရဲ့နျူကလ িয়ার သဘောတူညီချက်ဟာအစိုးရဟောင်းရဲ့သဘောဆန္ဒအရရယူခဲ့တဲ့သဘောတူညီချက်သာဖြစ်ပြီးတရားဝင်သဘောတူစာချုပ်အဖြစ်မသတ်မှတ်တာကြောင့်နောင်တက်လာတဲ့အစိုးရကမလိုက်နာဘဲပယ်ဖျက်မယ်ဆိုရင်လေပယ်ဖျက်ခွင့်ရှိတယ်ဆိုပြီးအမေရိကန်ပြည်ထောင်စုကသတ်မှတ်ထားတာပါ။ Republican တွေတော်တော်များများကတော့သဘောတူစာချုပ်ကိုပယ်ဖျက်တာကသမ္မတထရန့်ရဲ့လုပ်ပိုင်ခွင့်အာဏာကိုမှန်မှန်ကန်ကန်သုံးချလိုက်တာလို့ရှုမြင်ပါတယ်။ဒါပေမဲ့လည်းဒီလိုပဲဖြစ်တာဟာသိက္ခာအန္တရာယ်ကြီးမားတဲ့မာယုံမှုတစ်ခုဖြစ်တဲ့ဆိုပြီးဒီမိုကရက်တစ်ဘက်ကကန့်ကွက်နေတာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခု ဆက်လက်ပြီးတော့သောတာရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်စတင်ပါတော့မယ်။စီစဉ်တင်ဆက်သူကိုသားညိုဦးနဲ့ထုတ်လုပ်သူမဆုမှုတို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေပြန်လည်လက်ခံစီစစ်ခေါ်ယူမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပါ။ရခိုင်မြောက်ပိုင်းပြည်ပခါကနေပြီးတော့ထွက်ပြေးကြတဲ့ဒီဒေသခံမွတ်စလင်တွေကိုပြန်လည်နေရာချထားရေးနဲ့အထူးဖြစ်ဒီတစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုပြန်လည်စီစစ်လက်ခံမယ့်အစီအစဉ်အတွက်သက်ဆိုင်ရာအာဏာပိုင်တွေအခုညှိနှိုင်းဆောင်ရွက်နေကြပါရစေ။ဘင်္ဂလားဒေ့ရှ်ဘက်ကရောက်သွားတဲ့ဒီမွတ်စလင်ဒုက္ခသည်တွေကိုစီစစ်လက်ခံရေးကိစ္စမှာဘယ်လိုမျိုးအကျပ်တဲတွေနောက်စိုးရိမ်ချက်တွေဘလို့ရှိလဲဆိုတာကိုကျွန်တော်ကဒီဆွေးနွေးပွဲမှာသုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်ခင်ဗျာ။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ရခိုင်မျိုးသားပါတီကပါလက်ရှိအဖြစ်တဲ့ဒီပြည်သူ့တော်ကုစလေလည်းဖြစ်ပါတယ်။ဦးဦးလှစောပါ။နောက်ဒုတိယတူကတော့ဒီသတင်းမီဒီယာသမားပါဦးစီသူအောင်မြင့်ဖြစ်ပါတယ်။2ဦးစလုံးလေလိုင်းပုံကိုရောက်နေပြီဖြစ်ပါတယ်။ကျွန်တော်ရင်းဆုံးဦးဦးလှစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးလှစောကြားပါလားခင်ဗျာ။
ဟုတ်က
ဲ့ပါ။ဟုတ်ကဲ့။ဥလဆောကျွန်တော်တို့ဒီသတင်းနေနဲ့အတူပဲပြီးခဲ့တဲ့ဒီ2ရက်3ရက်ကပဲရခိုင်ပြည်နယ်မှာဒီဒုက္ခသည်တွေနဲ့ပတ်သက်လို့လက်ခံခေါ်ယူရေးအစီအစဉ်ကိုကန့်ကွက်ဆန္ဒပြမှုတွေလည်းကျွန်တော်တို့တွေ့နေရပါတယ်ခင်ဗျာ။အဲ့တော့ကျွန်တော်တို့သိချင်တာကအရင်ဆုံးဥလဆောကလည်းရခိုင်မျိုးသားပါတီကဆိုတော့ဒီအစီအစဉ်နဲ့ပတ်သက်လို့ဥလဆောအနေနဲ့ဘာတွေများစိုးရင်စိတ်တွေရှိပါလဲခင်ဗျာ
။ဒီနေ့ပြီးတော့မှကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနတွေကဒီဒုက္ခသည်တွေလက်ခံရင်းနဲ့ပတ်သက်ပြီး MOU ထိုးတယ်လို့တော့ကျွန်တော်ကြားတယ်အသေးစိတ်ချက်လက်တော့မသိဘူးအဲ့တော့ကျွန်တော်တို့ရခိုင်နယ်ဘက်ကတော့စိုးရိမ်မှုရှိတယ်စိုးရိမ်မှုရှိတယ်ဆိုတာကဖွင့်မလင်းပြောရင်ဘူးဒီတော့မောင်းတော့နေမီဟာမိလောင်မြင်ဖြစ်သွားပြီနော်တကယ်မိလောင်မြင်ဖြစ်သွားပြီအဲ့တော့အဲ့ဒီနေရာမှာရခိုင်ပြည်ဘလူဆက်လက်ရှင်တန်မလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်တယ်။နောက်ဒုက္ခတွေမြင်ကြည့်တဲ့ခါကျတော့ဒုက္ခတွေဒီတဲ့ထက်မှတကယ်အစ္စလမ်ဖိုဘီးယားဆိုတဲ့ပြဿနာကြီးရှိနေတယ်။နောက်ကျွန်တော်မှန်တန်စိုးရိမ်ကြောက်လန့်ပွေကိစ္စတစ်ခုပေါ့လေရှိနေတယ်။အဲ့တော့အစိုးရအနေနဲ့ဘာပေါ်လစီတွေနဲ့ဘာတွေလုပ်နေသလဲဆိုတာကိုလည်းကျွန်တော်တို့ပွင့်ပွင့်လင်းလင်းမသိဘူး။နောက်တစ်ချက်ကမကြခင်လေးတွေမှာပဲကျွန်တော်တို့အမေရိကန်အထက်လွတ်တော်ကနေပြီးတော့ဒီဘူးဒီယားမောင်းတော့ဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာတပ်မတော်အပေါ်မှာပဲဥတီပြီးတော့တိုက်ခိုက်မှုပေါ့ဗျလေကျွန်တော်စော်ကတိုက်ခိုက်မှုတွေကိုကျွန်တော်တို့ကြားလိုက်ရတယ်အဲ့တော့အမေရိကန်နဲ့နိုင်ငံခြားရေးအမေရိကန် BOE ပေါ့ဗျာ BOE ဆိုရဲအမေရိကန်ပဲအဲ့တော့အမေရိကန်နိုင်ငံခြားရေး policy ကအဲ့ဒီတပ်မတော်ကိုတိုက်ခိုက်တယ်အဲ့တော့ဒီလောလောဆယ်ပေါ့ဗျာလူနိုင်ငံရေးအာဏာရနေ NLD ဆိုအောင်ဆိုတော့ဘာမှအပြစ်မရှိတဲ့ပုံစံမျိုးလုပ်ပြီးတော့စွဲခွဲတဲ့ပုံစံမျိုးလုပ်နေ။နောက် NLD ဆိုအောင်ကလည်းဒီဒုက္ခတွေလက်ခံတဲ့ဟာမှာလက်ခံတဲ့ကိစ္စမှာရခိုင်ပြည်သူတွေဆန္ဒဘယ်လိုရှိလဲဆိုတော့လည်းဘာမှစုံစမ်းမှုမရှိဘူး။ဘာတွေလုပ်လဲဆိုတော့ကျွန်တော်မသိတဲ့ခါကျတော့ပြောတာတော်တော်ခက်ပါတယ်။အချိန်ကြီးကတော့အမှန်တန်ဆိုရရတဲ့အချိန်ရှိတယ်ဆိုတာပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့က VO ရတော့ဒီတီးကြလွတ်လပ်တဲ့ agency တခုဖြစ်ပါတယ် American ဆိုရရဲ့အာဘော်ကိုတည်းရကျွန်တော်ကုစားတော့မပြုပါဘူးတခုပဲကျွန်တော်တခုထပ်မိချင်တာကအခုဒေါ်ဆန်းစုကြည်ကတော့ဟိုတလောကပြောတဲ့ခါမှာပြန်လည်လက်ခံမဲ့စီစဉ်မှာ92 93သဘောတူညီချက်နဲ့အခြေခံပြီးတော့လက်ခံမယ်လို့ပြောပါတယ်ဒီအပေါ်မှာဆိုရင်ရောဦးလှစောတို့ဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်တို့ဒီဟာက92 93လက်ခံမယ်ဆိုတဲ့ကိစ္စကိုတချို့ကလည်းရခိုင်တွေအတွက်ဘာမှစိုးရင်စရာမရှိဘူးလို့ပြောတယ်တချို့ကလည်းဒီဟာနဲ့ပတ်သက်ပြီးတော့အမတန်ကြောက်ဖို့ကောင်းတယ်ရခိုင်ပြည်ကိုဒီတိုင်းဝင်လာမှာပဲအရင်တော့ကလို့ဥနေဝင်ခက်ကလို့ဝင်လာမှာပဲပြောတယ်အဲ့တော့ဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ပြည်ချားရေးဝန်ကြီးဌာနကတော့၎င်းလူကယ်ပြန်ကတော့၎င်းပဲဌာနကတော့၎င်းဒီ93 MOU နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြတ်ပြတ်သားသားလူထုကိုချက်ပြတာကျွန်တော်တို့ဘယ်နေရာမှမမတည်ဘူးခင်ဗျအဲ့တော့လူထုဟာဇဝဲဇဝါဖြစ်ပြီးတော့အဲ့တော့ very complex ပေါ့ဗျ complex situation ဆိုရင်ဒီတစ်ဝက်ကြောက်စိတ်တစ်ဝက်เนาะနိုင်ငံတကာဖီအားလည်းအမတန်ပြင်းထန်နေတဲ့အချိန်မျိုးမှာဒီဟာကတော့ကျွန်တော်ထင်ပါတယ်ဒါကျွန်တော်အစိုးရရဲ့အာဏာချက်ပဲ
ဟုတ်ကဲ့ကျွန်တော်ခုနကဦးလှစောပြောသွားတဲ့အချိန်မှာရခိုင်မျိုးသားတွေရဲ့စိုးရိမ်ချက်ပေါ့เนาะတစ်ဖက်မှာဒီပြိပခမှာထွက်ပြေးသိမ်းရှောင်နေကြတဲ့ခြားမွတ်စလင်တွေဒေသခံတွေလည်းရှိပါတယ်သူတို့အနေထားနဲ့ထက်တွေ့ရင်ရောသူတို့အနေနဲ့တကယ်တမ်းဒီအစီအစဉ်ပေါ်ကိုပြန်လာနိုင်မှာမလားရှိနေပြီသားရခိုင်ပြည်သားဒီနေ့ကိုတခါလေးဟိုပြန်ပြီးအဆင်ပြေနိုင်မှာမလားအဲ့ပေါ်တော့ဘယ်လိုမြင်ပါလဲ
မူကျွန်တော်တို့ပြန်လာနိုင်ဖို့မနိုင်ဖို့ဆိုတာက ကျွန်တော်တို့ကဆုံးဖြတ်လို့ရတဲ့ကိစ္စမဟုတ်ပါဘူး။ဘာလို့ဆိုတော့သူတို့သွားတဲ့ကိစ္စမှာကျွန်တော်တည်တလို့တော့သူတို့ကြောက်လန့်စိတ်နဲ့စိုးရိမ်စိတ်နဲ့ပြေးတဲ့လူသားဆန်ဆန်ပြေးတာလည်းရှိတယ်။နောက်တစ်ခုကတကယ်မူတည်တစ်ခုနဲ့ဟေးလာရဲလာကြရဲလာကြရဲဆို well plan နဲ့ well strategy နဲ့လုပ်တဲ့ဟာလည်းရှိတယ်။အဲ့တော့ဒီလူရေ6သိန်းလောက်အဲ့ဒီဘက်ပြေးတဲ့ကိစ္စဟာကျွန်တော်က6သိန်းကိုတော့ကျွန်တော်မယုံဘူးနော်အဲ့တော့ဒီဟာကပြန်လာမယ်မလာပဲကိစ္စဆိုတာကရခိုင်တွေနဲ့ကိစ္စလည်းမဟုတ်ဘူးအစိုးရကိစ္စလည်းမဟုတ်ဘူးထင်ပါတယ်အဲ့တော့အဲ့ဒီလူရေ6သိန်းကိုထိမ့်သိမ်းထားတဲ့အဲ့ဒီလူရေ6သိန်းကိုတစုံတရာဩဇာရှိတဲ့အဖွဲ့အစည်းတွေကပဲသိပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးလာဆိုလေးလိုက်ပေါ်ခဏနေပေးပါအောင်ခင်ဗျာကျွန်တော်ထပ်ပြီးတော့မိစရာရှိပါတယ်ကျွန်တော်နောက်ဒူဦးစီစုအောင်မြစ်ကိုဖိတ်ခေါ်ကြပါမယ်ဦးစီစုအောင်မြစ်ခုနကဦးလာဆိုပြောသွားတာကြီးကြားမိမှာပါသူတို့ရခိုင်အမျိုးသားတွေရခိုင်ပါတီတွေဘက်မှာဒီချင်းနေနဲ့ပတ်သက်လို့စိုးရင်စိတ်တွေရှိနေတာလည်းကျွန်တော်သတိထားမိပါတယ်တွေ့မိပါတယ်ခင်ဗျာအဲ့တော့အခုလုံနေတဲ့အစိုးရစီစဉ်နေဒုက္ခတွေပြန်လည်နေရာချထားရေးနဲ့ရခိုင်နေရဲ့စိုးရင်ချက်နဲ့ပတ်သက်လို့ဘလောက်တိသဟသာသာရှိအစိုးရကညှိနှိုင်းပေးနိုင်မယ့်အနေအထားရှိလဲခင်ဗျာ
အဓိကကတော့အခုအစိုးရလုံနေတယ်ဆိုတာအဲကျွန်တော်နားလည်တာသူကအစိုးရသူတခုတူးတဲ့လုံနေတာတော့မဟုတ်ဘူးတစ်ဖက်ကတတ်မလို့ပါတော့ဥပမာဒီနေ့ဆိုရင်အဲဆာဂျုံချုပ်တဲ့ကိစ္စပေါ့ဆာဂျုံချုပ်တဲ့ကိစ္စမှာဆိုရင်ပြည်ထောင်ဝင်ဌာနနဲ့ဟိုတစ်ဖက်ကဘင်္ဂလားဒေ့ရှ်ပြည်ထောင်ဝင်ဌာနနဲ့ဆာဂျုံချုပ်ကြတာပဲဆာဂျုံချုပ်ကြတယ်ပဲဆိုတဲ့ခါကျတော့အဲဟုတ်နိုင်ပါတယ်ဒါကျွန်တော်တို့ဒီရခိုင်တိုင်းသားဘက်ကရခိုင်မျိုးသားပါတီဘက်ကအသေးသေးချက်လက်တွေမသိရဘူးဆိုတာလည်းဒါဟုတ်နိုင်ပါတယ်ဒါပေမဲ့အချမ်းပြင်းအဖြစ်ဆိုရင်အဲ့ဒီ1993ခုနှစ်သဘောတူညီချက်မှာကျွန်တော်တို့နားလည်တယ်လို့ဆိုရင်ဒါကထုတ်ပြန်ထားတာလည်းရှိပါတယ်အချမ်းပြင်းအဲ့မှာဘာတွေပါလဲဆိုတော့ပြန်လာတဲ့လူထဲမှာအဲကျွန်တော်တို့မြန်မာနိုင်ငံထဲမှာနေထိုင်သွားဘူးကြောင့်ဒီအထောက်ထားပေါ့နော်အထောက်ထားဆိုတာကအမျိုးစုဖြစ်နေတာပေါ့အဒါပါမယ်နောက်တစ်ခုကသူ့ရဲ့တကယ်စိတ်ခံကိုကပြန်လာခြင်းစိတ်ရှိတဲ့လူဖြစ်ရမယ်ဒီလိုမှနောက်အကျန်းဖက်သမားတွေမြန်မာအစိုးရကိုဒါတော်လှန်တိုက်ခိုက်ပုံကန်တာဒါမျိုးပေါ့နော်အဲဒီလိုမျိုးဟိုဥစ္စာအကျန်းဖက်တဲ့လူတွေမဖြစ်စေရဘူးဆိုတဲ့ဥစ္စာပါပြီးသားပဲဒီလိုမှနောက်တစ်ချက်ကအခုပြန်လက်ခံမယ်ဆိုတဲ့ခါကျတော့လက်ရှိအဲ့ဒီဒေသမှာဟိုတာဝန်ရှိတဲ့လူပေါ့နော်ဥမာမောင်နှုတ်ခဲအုပ်ချုပ်ရေးမှူးလို့ပါလို့သူတို့တွေပြောတာတွေလည်းကျွန်တော်ပြေချာနားထောင်ပါတယ်နားထောင်တဲ့ခါကျတော့သူတို့ပြောတာကဌာနသုံးခုလောက်မှာကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာနေသွားဘူးတဲ့ခုနကဟိုဘင်္ဂလီတွေပေါ့နော်ဟိုဘက်ကိုထွက်ပြေးသွားတဲ့လူမွတ်စလင်တွေရဲ့အဲဓာတ်ပုံတွေတကွအိမ်တော်စုစည်းရင်းတွေပါလေအကုန်လုံးရှိတယ်သုံးဌာနလောက်မှာအဲ့ဒီမူတွေရှိတယ်ရှိတဲ့ခါကျတော့ဒီမူတွေကိုအခြေခံပြီးတော့မှဟိုစနစ်တကျလက်ခံသွားမယ်လို့ပြောတဲ့ခါကျတော့အခုဖြစ်မဲ့ဆိုတဲ့ကိစ္စကဟိုအရင်တုန်းကချိထားပြီးသားလူတွေဒီ2016နောက်ပိုင်းမှာပြီးသွားတဲ့လူတွေဒါတွေကိုပဲအရင်လက်ခံမလို့ကျွန်တော်နားလေတယ်အဲ့ဒီခါကျတော့ဟိုအထွေထူးပေါ့နော်ဒီလောလောဆယ်ဟိုရှိခဲ့ဘူးတဲ့အနေအထားတက်ကိုပုံဆုံးပြီးတော့မှဖြစ်လာတဲ့ဟာတွေဖြစ်လာမှာမဟုတ်ဘူးလို့တော့ကျွန်တော်နားလေပါ
သူ့
ရည်ပြတ်သိမရှိပါဘူး
ကျွန်တော်နှစ်ခုမေးချင်တယ်ပထမတစ်ခုကတော့ဒီဒုက္ခသည်တွေပြန်ခေါ်ရေးစီစဉ်ပေါ့အခုလက်ရှိမြန်မာဆွေရကတော့92 93အခြေခံပေါ်မှာမူတည်ပြန်ခေါ်ဝင်ပြောတယ်ဒါပေမဲ့တစ်ဖက်မှာဒီဒုက္ခသည်တွေကခုနကဦးလှဆောပြောသွားတဲ့အချိန်ဒီပါလဲပါတယ်ချုပ်တစိတ်တစ်ပိုင်းကဒီစိုးရင်ကြောက်လန့်ပြီးတော့ထွက်ပြေးသွားတဲ့လူလည်းပါတယ်အဲ့တော့သူတို့ရဲ့အနာဂတ်ကိုကြည့်မယ်ဆိုရင်နိုင်ငံသားဖြစ်ပိုင်ခွင့်နောက်တစ်ခုကစိုးရင်ကြောင်းရောက်မှုမရှိဘဲနဲ့လုံခြုံလုံးနေနိုင်ခွင့်ဒီလိုအာမခံချက်တွေခိုင်မာမာမပေးနိုင်ဘဲနဲ့ပြန်လာနိုင်ပါမလားအချိန်ဒီကအ
ဲ့သူတို့ပြန်လာနိုင်မလားနိုင်ဆိုတဲ့ဟာကဒီမှာမြန်မာအစိုးရနဲ့ဒီတမတော်ဘက်ကပေါ့နော်အထူးသဖြင့်ဒါနှစ်ခုလုံးဆိုင်နေဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရကဟိုကျွန်တော်တို့ဟိုသွားပြီးတော့လေ့လာပြီးတော့မှတွေ့တာတွေရောဟိုစောင့်ကြည့်ပြီးတော့လေ့လာတွေအရာရောအစိုးရကလုံလိုက်ခိုင်ခိုင်တာအဲ့ဒါမှနေပါလေတကယ်တကယ်ကြတော့တမတော်ပေါ့တမတော်ဆိုတာလုံချိုရေးပိုင်းဆိုင်ရာနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာမှာသူကလုံနေတဲ့ခါကြတော့အဲ့ဒီမှာအကောင့်ထဲပေါ်တဲ့ပုံမှာမူတည်ပြီးတော့မှတစ်ဖက်ကလူတွေပြန်လာမယ်မပြန်လာဘူးဆိုတာသူတို့ဆုံးဖြတ်ပါလိမ့်မယ်ဒီမှာလုံနေတဲ့ဟာကတကယ်ပဲသူတို့အတွက်ကလုံချိုစိတ်ချမှုရှိတယ်နေလို့ထိုင်လို့ရတယ်ဆိုရင်သူတို့ပြန်လာမှာပေါ့အဲ့ကြတဲ့လည်းငါသားဖြစ်မှုကိစ္စတွေမဖြစ်မှုကိစ္စတွေဓာတ်ရီကတော့ကျွန်တော်ထင်တယ်ဒီမှာအစိုးရရှိမယ်တပ်မတော်ရှိမယ်ရခိုင်တိုင်းသားတွေရှိမယ်ဓာတ်ရီပြည်ပြည်ချက်ချာဟိုကြီးလိုက်တံပြင်ပြီးတော့မှဒီကိုလိုနီဆိုတဲ့ဟာကြီးပဲကျွန်တော်တို့လက်ညှိုးထိုးနေလို့မဖြစ်ဘူးလေဓာတ်ကြီးကစစ်ပေါင်းလဲကြာခဲ့ပြီဒီနိုင်ငံတွေမှာဆိုရင်လွန်ခဲ့တဲ့အနှစ်50လောက်ကဒီလိုပြဿနာမျိုးတွေရှိတယ်ဓာတ်ရီကိုအမျိုးမျိုးရှိရှိနဲ့ဘယ်လိုမျိုးကန့်တွယ်တယ်လဲဓာတ်ရီကကိုတိုင်းပြည်အတွက်အကျိုးမရောအောင်ဘယ်လိုလုပ်တယ်လဲဆိုတဲ့ဥစ္စာတွေကိုကျွန်တော်ကျွန်တော်ပြောလို့အစိုးရတမတော်ဒီခိုင်တိုင်းသားခေါင်းဆောင်တွေပြေချာတိနိုင်ပြီးတော့မှလုပ်ရမယ့်ကိစ္စဒါဒုတိယကိစ္စအဲ့တော့ပထမကိစ္စကတော့ငကိုနေပါတဲ့လူတွေ သူ့ငွေနေရာတွေမှာပြန်လာပြီးတော့မှဒါစိတ်အေးလေးနေနိုင်မှုဆိုတာတော့ပထမဖြစ်နေမယ်လေခင်ဗျာ
ဟုတ်ကဲ့ခုနကပထမကိစ္စကိုပဲကျွန်တော်မိကုန်းနဲ့မှမေးချင်တာပါခုနကပြောသွားတဲ့ဦးလာစောပြောသွားတဲ့အထက်မှာရခိုင်မျိုးသားပါတီဘက်ကပြောရမယ်ဆိုရှင်ဒီနေ့သူဒီစာချုပ်ချုပ်ခဲ့တဲ့ဆွေးနွေးပွဲအကြောင်းမသိဘူးဆိုတဲ့သဘောဖြစ်နေတာပေါ့နော်အစိုးရအနေနဲ့ကတော့ခုနဦးစီသူအောင်မြေပြောသလိုတမ်ဘလော်နဲ့ညှိရတခြားသက်ဆိုင်ရာဖွဲ့စည်းနဲ့ညှိရလို့ပြောပါတယ်ဒါပေမဲ့တကယ်တမ်းဒေသခံရခိုင်လူမျိုးတွေနောက်တစ်ခုကရခိုင်နိုင်ငံကြီးပါတီအဖွဲ့စည်းတွေကိုတိုင်ပင်ညှိနှိုင်းမှုမရှိဘဲနဲ့ခုနပြောလို့ဒီမြန်မာအစိုးရကတော့ပြောနေပါတယ်ဒီပြဿနာကို sustainable solution ပေါ့နော်ခိုင်ခိုင်မာဖြစ်တဲ့ဟိုရေရှည်ခံနိုင်တဲ့အဖြေထုတ်နိုင်ဖို့ကြိုးစားရမယ်ဆိုတော့ပထမအဆင့်ကိုနိုင်ကဒီရခိုင်မျိုးသားအဖွဲ့အစည်းတွေနဲ့မညှိနှိုင်းဘဲနဲ့တကယ်တမ်းခိုင်မာတဲ့ကောင်းမွန်တဲ့အဖြေထုတ်နိုင်ပါမလား
and အဓိကပြဿနာကတော့ကျွန်တော်မြင်တာပေါ့နော်ကျွန်တော်တူကြီးအမြင်ကတော့ဒီမှာလက်ရှိပေါ့နော်မြန်မြန်ဆန်ဆန်လုပ်ရမယ့်အလုပ်တွေရှိတယ်အဲပြီးတော့မှဟိုညှိနှိုင်းတိုင်ပင်ပြီးတော့လုပ်ရမယ့်ဆိုတဲ့အလုပ်တွေရှိတယ်ဒါပေမဲ့ဒီနေ့တိုင်ပင်နေဆိုတဲ့ဒီမှာတစ်ဖက်ကဒီတက်မတော်နဲ့ဒီရခိုင်တိုင်းသားတွေရဲ့သဘောထားကဟိုရှင်းရှင်းလင်းလင်းကျွန်တော်တို့ကြတော့သိတယ်လေအစိုးရလည်းဒါကိုသိမှာပဲအဲ့ဒါကဘာလဲဆိုတော့ဟိုတို့လုံးလုံးလက်ခံထားတာကဒါကကိုလိုနီစနစ်ဆိုးရောက်ပေါ့နော်ဒါတွေကတိုင်ပင်တဲ့ကိုရောက်လာတာဒါတွေကိုလက်သိခံလို့မဖြစ်ဘူးဆိုတော့ဒါတွေကခိုးဝင်နေပဲအဲ့တော့ခိုးဝင်ဆိုရင်တော့ဒီတိုင်းဒီမှာပြင်နေလို့မရဘူးလေဆိုတော့အဲ့ဒီသဘောထားရှိနေတဲ့အောက်မှာဒါကြီးကိုအရင်ရှင်းလင်းနေမယ်ဆိုရင်လက်တွေ့လုံးရကြရမဲ့ဒီလုံးလုံးဖြည့်ရှင်းရမယ့်ပြဿနာကိုပုံမဖြည့်ရှင်းလို့နိုင်မယ်နဲ့ကြာသွားနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့လုပ်ကြရှိတာတွေအရင်လုပ်ပြီးတော့မှကျန်တဲ့ဟာတွေကိုလုပ်မယ်ဆိုတဲ့သဘောမျိုးလို့တော့ကျွန်တော်ထင်တယ်။ဒါပေမဲ့ခုနကတော့ပြောသလိုနေပြီးတော့မှအခုဆင်းနေတယ်။ဘယ်ကနေလဲစာချုပ်တွေပါချုပ်တဲ့ကိစ္စကကျွန်တော်ထင်တယ်တိုင်းပြည်ကိုပြည်ဝင်လင်းလင်းဒါပြောပြမှာပဲ။အဲ့ဒီချက်လက်တွေအကုန်လုံးလဲကျွန်တော်ထင်တယ်ကျွန်တော်ဒီကိုလည်းရောက်ပါတယ်။အဲ့ဒီဥစ္စာတွေလည်းအကုန်လုံးတိုင်းပြည်ရောခုနကတော့ရခိုင်တိုင်းသားကောင်းဆောင်တွေကတော့အခုလိုပြခွင့်ရကြမယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ခင်ဗျာပင်တယ်ဆွေးနွေးရဲ့ဦးလှစောဦးစီသူအောင်မြေလေတိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်တော့ရှင်တွေလှည့်ပေးကြပါတယ်ရင်းဆုံးကိုငင်းချမ်းအောင်ဖင်လန်နိုင်ငံကပါကိုငင်းချမ်းအောင်အခုခုနဒီဒုက္ခသည်တွေပြန်လဲနေရာချထားဖို့နဲ့ပတ်သက်လို့ကိုငင်းချမ်းအောင်ရဲ့အမြင်ပြောပါဦးခင်ဗျာ
ဟာကျွန်တော်အရင်ဆုံးပြောချင်တာကတော့ဒီဒုက္ခသည်တွေရှိနေသေးတယ်ကတော့ကျွန်တော်တို့ပမာနိုင်ငံလဲနာမည်ပြတ်နေမှာပဲအကုန်လုံးလဲနာမည်ပြတ်နေမှာပဲအရင်ဆုံးပြောချင်တာအစိုးရကဘာတွေလုပ်နေလဲဆိုတဲ့ဟာကိုလူတို့ကိုရှင်းရှင်းလင်းလင်းနဲ့ပြတို့ဒေသခံတွေကိုတည်တည်တပ်ပွင့်လင်းလင်းပြောဖို့လိုတယ်။ရခိုင်ခေါင်းဆောင်တွေက AMP ပါတီကဦးလှဆော်လဲရှိတယ်။ဒေါက်တာအေးမောင်တို့နောက် ALP ပါတီကမတ်ထွန်းတော်တို့ကတည်တည်ချာချာပြောထားတယ်။သူတို့ဘလို့မှဒီရိုဟင်ဂျာတွေနဲ့မနေနိုင်ပါဘူးဆိုပြီးသူတို့ကအပြတ်ပြောထားပြီးသား။ဒီလူတွေရဲ့သဘောထားဆန္ဒလည်းမပါဘဲနဲ့လုပ်တယ်။နောက်တစ်ချက်ကအခုရှမ်းပြည်မှာပဲဒုက္ခသည်တွေ6000လောက်ကိုအစိုးရဘာမှထောက်ပံ့နိုင်တာမရှိဘူး။ရိက္ခတွေပြက်လန့်နေပြီ။အခုဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေက6000လောက်ရှိတယ်။အဲ့ဒီမှာအစိုးရနိုင်ငံတကာနဲ့ဘာမှပူးပေါင်းဆောင်ရွက်ခြင်းတွေမရှိဘဲနဲ့ဒီလူတွေကိုခေါ်လာပြီးတော့ဘလို့ထားမှာလဲ။ဘာဖြစ်လို့အစိုးရကနောက်တစ်ချက်ကဒုက္ခသည်တွေပြန်လာပြီးဆိုရင်ရောစစ်တပ်ကဘာမှမကျူးလွန်တော့ပါဘူး။အဲ့လိုမျိုးအစိုးရကတိပေးနိုင်တာ။ဒါမျိုးဟာတွေအများကြီးရှိတယ်။ဘာလဲဆိုတော့ရိုဟင်ဂျာမှမဟုတ်ဘူးရခိုင်ပြည်သူပြည်သားတွေအကုန်လုံးအပေါ်မှာလဲဒါအစိုးရတာဝန်ယူရမှာ။ဒါမျိုးတွေတစ်ခုမှမရှိဘဲနဲ့အစိုးရဟိုပါဇက်ရှိတိုင်းပေါ့လျှောက်ပြောနေပြီးတော့သူတို့အချက်တဲကိုဖြည့်ရှင်းတဲ့ကိစ္စမျိုးကြီးရတော့ကျွန်တော်ထင်တယ်ဘလို့မှမဖြစ်နိုင်ဘူးပဲကျွန်တော်ထင်တယ်ဒါဦးလာစောတို့ကိုစီတော်မတ်တို့ပို့ပြီးတော့သိနိုင်တယ်စစ်တပ်ကိုအစိုးရမနိုင်မဲနဲ့ဘာကြောင့်မလို့မနိုင်မဲနဲ့ဝက်မွေးပုံစံမျိုးပေါ့နော်အကုန်လုံးရှောက်လုပ်နေလဲဆိုတော့စဉ်းစားလို့မရဘူးခင်ဗျာကျေးဇူးပါပဲကျွန်တော်ဒီလောက်ပဲပြောချင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ခင်ဗျာကုညင်းညံအောင်ကျေးဇူးပါကျွန်တော်နောက်တော့ရှင်တူဖိတ်ခေါ်ချင်ပါတယ်အညာမီအောင်ကြီးရဲ့အညာမီအောင်ကြီးတို့တို့ဆွေးနွေးမြင်းများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပြောလို့ရပါပြီခင်ဗျာဆွနီဟုတ်ကဲ့ဟုတ်ကဲ့ဆွနီမင်းများလို့ရပါပါ
ဒီလိုကဟိုကျွန်တော်တို့ဒီကိုရခိုင်ကိစ္စပေါ့ခင်ဗျာရခိုင်ကိစ္စဆိုတာလည်းပြန်မခေါ်လို့ဖြစ်ဘူးခင်ဗျာအဲ့ခေါ်တဲ့နေရာမှာလည်းကျွန်တော်တို့1982ခုနှစ်နိုင်ငံသားနိုင်ငံသားဥပဒေဆိုတာရှိပါတယ်ဒါနဲ့နိုင်ငံတော်အစိုးရကလည်း1983ခုနှစ်နော်နှစ်နိုင်ငံနားလည်မှုယူထားတဲ့ဥပဒေနဲ့ပြန်ပြီးတော့ခေါ်မယ်လို့ပြောတာဒါလည်းကျွန်တော်တို့သဘောတူပါတယ်အဲ့ကျွန်တော်တို့နည်းနည်းလေးကျွန်တော်စိုးရိမ်ကြည့်တာတော့ဒီဘက်ကနည်းနည်းလေးဖြားပြီးနေတယ်ခင်ဗျာပြောင်းနေတယ်ဆိုတာကခဏကျွန်တော်တို့ရဲ့ခေါင်းဆောင်ကြီးလူလူခေါင်းဆောင်ကြီးအမျိုးစုဦးစီးတဲ့ခဏဒီမိုကရေစီနိုင်ငံတော်ဟာပြတ်တမ်းနဲ့လှူပါလိမ့်တယ်ခြိတဲ့ခါစားရှိပါလိမ့်တယ်တမတော်နဲ့လည်းအဖြေဖြေချင်းခြိတက်နေပါတယ်အဲ့ဒီနေရာမှာနိုင်ငံသားအဖွဲ့အစည်းအချို့ကတက္ကသိုလ်အချို့ကနေပြီးတော့တက်တဲ့အစိုးရကိုဆဲတယ်လို့ဖြစ်အဲ့တော့အဲ့ဒါတွေကကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းကိုတွားရမှာလေနည်းနည်းလေးတော့အခါတားဖြစ်လိမ့်မယ်လို့ကျွန်တော်ယူဆတယ်ပေါ့ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ပ
ါ
ဟုတ်ကဲ့ပါကျေးဇူးပါနောက်ထပ်သတော်ရှိတူလဲကျွန်တော်တက်ဆက်တဲ့အလှည့်ပေးကြပါမယ်ကိုတင်သေးဝင်းစွန်းနေမြန်မြန်လို့ရပါတယ
်အခုနက ကျွန်တော်တို့ဖိနန်နိုင်ငံကညီကိုတယောက်သေးသေးသွားတာပေါ့တတ်မတော်တော့ဟူလာဆိုတော့တတ်မတော်တော့ကျွန်တော်တို့အစိုးရမှာအားနာချက်ရှိတယ်အစိုးရကိုကျွန်တော်တို့အပြစ်ပုံကြတဲ့သဘောရှိတယ်ဗျာလက်ရှိအစိုးရအနေထားက2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာပဲရှိတယ်ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဘယ်နှတော့ကျွန်တော်ညီကိုတွေတေချာပြန်ပြီးလေ့လာဖို့လိုပါတယ်ဗျာသုံးမှတ်သားအစိုးရကအစိုးရကနောက်ချက်ချကြတဲ့ဝန်ကြီးဌာနသုံးခုကိုကာကျုပ်ကခြင်လာတယ်ဒါလေးတွေလည်းသူတို့နားလည်ဖို့လိုတယ်ဒီစက်ကကျွန်တော်တို့အစိုးရနဲ့ကျွန်တော်တို့ရခိုင်ပြည်နယ်ကကျွန်တော်ညီကိုရင်းဆောင်တော်မတွေကသဘောထားမတိုက်တန်ခဲ့တဲ့အချက်တွေလည်းပါတယ်အားနည်းချက်တွေကဒါကြောင့်မို့လို့ကျွန်တော်တို့လက်ရှိနေသားမှာပြည်လုံးဖို့လိုပြီးဘယ်လိုဒီရပါပြီလက်ရှိကျွန်တော်တို့ဘိုးအစိုးရနဲ့ကျွန်တော်တို့တက်မတော်ဟာရခိုင်ပြည်နယ်ရခိုင်ဤသူလူထုပေါ်မှာတော့လုံးဝတိစ္ဆာဖို့မှာမဟုတ်ဘူးဆိုတာယုံကြည်ကြပါကျွန်တော်ဒါတော့ကျွန်တော်ပြောချင်တယ်ကျွန်တော်တို့ရခိုင်ရန်ပြည်နယ်ကျွန်တော်ညီကိုမွန်တော်တွေကိုအဲ့ဒါကြောင့်မို့လို့ကျွန်တော်တို့လက်ရှိဘိုးအစိုးရနဲ့တက်မတော်ရဲ့ဥဆောင်မှုနောက်ကနေများကျွန်တော်တို့အသာပဲကျွန်တော်တို့လိုက်မယ်ဆိုရင်အကုန်လုံးကအဆင်ပြေသွားနိုင်တယ်လို့ကျွန်တော်တို့မြင်နေကြ
။ဟုတ်ကဲ့ခင်ဗျာကျေးဇူးပါခင်ဗျာကျွန်တော်ပင်လယ်ဆွေးနွေးသူတွေပြန်ပြီးလှည့်ပေးကြပါလေ။ဦးလာဆောခုနဆွေးနွေးသွားတဲ့ကိုငင်းချမ်းအောင်အညာမြေအောင်ကြီးကိုတင်သေးဝင်သူတို့ဆွေးနွေးသွားတဲ့ပုံမှာဗာများတုံ့ပြန်ဆွေးနွေးလို့ပါလေခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ကတော့ဒီလိုပါကျွန်တော်တို့ဒီကိစ္စကလေရခိုင်ပြည်အတီးဆုံးမှာကျွန်တော်လွတ်တော်ထဲမှာအဆို၃ခုတင်ခဲ့တယ်နော်အစိုးသုံးခုတင်ခဲ့တယ်ရှင်းဆုံးကအစိုးတင်တစ်ခုတင်တာဆွေးနွေးခွင့်တော့မရဘူးနော်အဲ့တော့နောက်သုံးခုကျွန်တော်တို့လွတ်တော်ထဲမှာပြည်သူ့လွတ်တော်ထဲမှာသုံးခုတင်တယ်အကုန်လုံးရှုံးတယ်နောက်အမျိုးသားလွတ်တော်မှာတစ်ခုတင်တယ်နိုင်တယ်နိုင်တယ်နိုင်တယ်ဆိုတာက25နောက်ပိုင်းမှာအရင်ကြည်ကြည်တိုက်ခတ်မှုတွေဖြစ်တဲ့ခါမှာနိုင်တယ်တစ်ခုနဲ့ပြောရင်တော့ကျွန်တော်ရခိုင်ရဲ့ reality တကယ်ရခိုင်ပြည်သူတွေခံစားနေရတဲ့လူမှုစီးပွားပြဿနာအဲ့ဒီဗက်ကလီပြဿနာတွေကိုလက်ရှိ NLD ဆိုဟာမသိဘူးခင်ဗျာတခွန်းနဲ့ပဲဒါပဲ
ဟုတ်ကဲ့
မသိဘူးဆွေးနွေးတိုင်ပင်ဖို့ဆန္ဒလည်းမရှိဘူးအဲ့ဒါကြောင့်ဒီပြဿနာဖြစ်လာတယ်ဆိုရယ်တပိုင်းနောက်တစ်ခုကဘလို့ဖြစ်မလဲဆိုရယ်တပိုင်းเนาะအဲ့တော့နောက်တစ်ခုကဒီလက်ခံတဲ့ကိစ္စကကျွန်တော်တို့ကအမြဲတမ်းကျွန်တော်တို့ဒီဗက်ကလီမွတ်စလင်တွေကိုကျွန်တော်လူခွေကိုကျွန်တော်ကန့်တတ်တာမဟုတ်ဘူးဒါမဲ့လူခွေကိုအလွဲသုံးစားလုပ်ပြီးတော့တကယ်ဆိုပရီတီကိစ္စတွေမှာဝင်လောက်တာတဲ့ကိစ္စတွေအများကြီးရှိတယ်။အဲ့ဒါတို့လည်းသွတ်တော်ထဲမှာ NLD အမတ်တွေလည်းနားမလည်ဘူးထားလိုက်ပါတော့။ဟုတ်ပြီ။အခုလက်ခံတဲ့ကိစ္စမှာကျွန်တော်တို့ကြည့်ဆိုပါတယ်လက်ခံတင်မယ်။ဟုတ်ပြီ။အဲ့ဒီကျွန်တော်တို့အမနာအငင်းပွားဝေရာကိစ္စအဲ့ဒီဘင်္ဂလားဒေ့ရှ်ထုတ်ပေးထားတဲ့ကတ်တွေမှာရိုဟင်ဂျာဆိုတဲ့ National Team မှာရိုဟင်ဂျာဆိုတဲ့ပါလာတယ်။အဲ့ဒီရိုဟင်ဂျာဆိုတဲ့ပါလာတဲ့ကတ်နဲ့ဝင်လာမယ်ဆိုရင်ဒီ NLD အစိုးရလောလောဆယ်ပေါ့ဗျာဒီကက်ဘိနက်အနေနဲ့လက်ခံမလားမလက်ခံဘူးလားဒါပဲအရင်တည်းအရင်ကြည့်တယ်အခုကနိုင်ငံရေးပြဿနာဖြစ်သွားပြီဒါလူမှုကိစ္စဒေါက်တာဝင်းမြတ်ရေတို့လုပ်တဲ့စားဖို့တောက်ဖို့နေဖို့ကိစ္စမဟုတ်ဘူးဒီဟာကအ
ဲ့တော့
နိုင်ငံရေးကိစ္စဖြစ်သွား
ကျွန်တော်တစ်ချက်ဦးလောက်ဆိုမြင်ချင်တာကသူတို့အရင်တုန်းကဒီ NVC ပေါ့နော် NVC ကတ်ထုတ်ပြီးကိစ္စမှာလဲ Ranger အတုံးတော့မတုံးအောင်ဘူးဆိုပြီးတော့လက်မခံမဲနဲ့ဒီ MVC ကတ်မှာလဲသူတို့လာပြီးတော့မထုတ်တဲ့လူတွေလည်းအများကြီးဖြစ်တော့ဒီပြဿနာဖြစ်ရှိမှာတခြား alternative way တခြားနည်းလမ်းမျိုးရောဦးလာဆောလို့စဉ်းစားမိပါလား
မဟုတ်ဘူးကျွန်တော်တို့ကတခြားနည်းလမ်းကိုစဉ်းစားဖို့ဆိုတာကအဲ့ဒီဖက်ကအဲ့ဒီ population ကိုနောက်ကွယ်က control လုပ်ထားတဲ့လူတွေမေးရမှာကျွန်တော်မေးလို့မရဘူးဟိုကျွန်တော်တို့ကဒီလူတွေကဘန်ဂလီပဲเนาะကျွန်တော်British Chronicle မှာလည်းမပါဘူးနိုင်ငံတကာသမိုင်းပညာရှင်ကလည်းဘာမှမသိတဲ့ဘင်္ဂလီဆိုတဲ့နာမည်ကိုမေးလိုက်ပါတော့ခင်ဗျားတို့ဘင်္ဂလီတွေနော်အဲ့ဒီရိုဟင်ဂျာကိုမေးလိုက်ပါတော့ဘင်္ဂလီတွေဟာလူခွင့်ရေးရတင်းရထိုက်တဲ့လူမှုကျန်းမာရေးစီးပွားအခွင့်အရေးတဲ့ကျွန်တော်ရခိုင်ကဘာမှကန့်ကွက်စရာမရှိဘူးအဲ့ဒီဘင်္ဂလီဆိုတာကိုမေးလိုက်ပါတော့ဆိုတာကို
ဘ
င်္ဂလီတစ်စိတ်ကပ်ပြီးဝင်လာမယ်ဆိုရင်ဒီအစိုးရလက်ခံမှာလား
ဦးလာစောရူရဲ့သဘောကတော့ဒီလူတွေကိုဒီလူတွေဆိုတာတေချာမြန်မာနိုင်ငံမှာအခြေချခဲ့တဲ့လူတွေကိုနိုင်ငံသားအထိပေးနိုင်တယ်ဆိုတဲ့သဘောပေါ့
ဘာလို့ကျွန်တော်ပြောတာကနံပါတ်1ပြီးဝင်မပြီးဘူး process ကိုမဖြတ်သန့်ခင်အဲ့ဒီလူတွေကကျမတို့ကဘင်္ဂလီတွေပါလို့ပြောရင်ဒီစောကလက်ခံပါလားဆိုတော့ဘင်္ဂလီဆိုတာကျွန်တော်မြန်မာနိုင်ငံမရှိဘူးလေမရှိဘူးဆိုတာကိုကျွန်တော်ဥသိမ်းဆွေဝန်ကြီးဥသိမ်းဆွေလည်းပြောတယ်ကျွန်တော်တို့ဥရှိမရဲ့ကော်မရှင်ကလည်းပြောတယ်ကျွန်တော်သမိုင်းပညာရှင်တွေလည်းပြောတယ်အိန္ဒိယဥညာဝင်လည်းပြောတယ်ကျွန်တော်တို့ဘူရှိုကြီးမြောက်နိုင်ငံကလည်းပြောထားပြီးသားဟာကိုကိုင်းပြီးတော့ကျမတို့ကဘာလူမျိုးလဲမေးဘင်္ဂလီလို့ပြောလိုက်လို့ရှိရင်အဲ့ဒီ processor တခါတည်း break ဖြစ်သွားလိမ့်မယ်အဲ့တော့ဒီဟာနိုင်ငံရေးပြဿနာဘင်္ဂလီ sorry အဲ့ဒီ Rohingya ဖြစ်ချင်းမဖြစ်ချင်းဆိုတာသ ာမန်ကိစ္စမဟုတ်ဘူးနိုင်ငံရေးပြဿနာနိုင်ငံရေးပြဿနာကိုနိုင်ငံရေးရှင်းရမယ်အဲ့လူတွေကိုခမင်းကျွေးဖို့တဲ့အခုဆိုမနေ့ကကြားလိုက်ပါတယ်ဒေါ်လာ300တန်း350
ကျော်
နိုင်ငံတကာတွေကပဲကူဝိတ်က initiative လုပ်ပြီးတော့ပေးမယ်လို့ပြောတယ်ရတယ်ခမင်းစားတဲ့ကိစ္စမဟုတ်ဘူးဒါပေမဲ့ဒါနိုင်ငံရေးပြဿနာဒါပေမဲ့ဘူဒီယာမောင်နှောင်းနေမြန်မာအဲ့ဒီဘင်္ဂလီကျက်ဖက်တွေကတိုက်ခိုက်ပြီးတော့သူတို့အဲ့ဒီမှာတက်တက်စကူထောင်ဖို့နေတဲ့လုပ်နေတဲ့အနေထားတစ်ခုမှာကျွန်တော်တို့ကအင်မတန်ရှုပ်ထွေးသွားပြီအဲ့တော့ဒီဟာကိုတာမန်လူပြေပြန်ကိစ္စလုံးနဲ့ချွေးနေလို့မရဘူးအဲ့တော့ဒီ process မှာနံပါတ်1ဘင်္ဂလီဆိုတာလုံးဝမရှိဘူးဘင်္ဂလီဆိုဝင်မလာနဲ့ဆိုတဲ့ဟာမျိုးကိုဒီနိုင်ငံတော်အတိုင်းအခံယုံလို့ပါတော့နိုင်ငံတော်အစိုးရအနေနဲ့ဒါရိုက်မထုတ်ပြန်ဘူးဆိုရင်ပြဿနာတက်မှာပဲ
ဟုတ်ကဲ့ဟုတ်က
ဲ့တက်မှာပဲသိကြတယ်အဲ့ဒီကျွန်တော်ရဲ့ရိုဟင်ဂျာဆိုတဲ့စကားတခုံးလေးနဲ့ကိုပြဿနာတက်မှာပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်အခုဦးလာဆောခဏလေးပါခင်ဗျာကုစီသူအောင်မြင့်မြင့်ချင်ပါတယ်ခုနဦးလာဆောရဲ့အမြင်ကိုတော့တော်တော်လေးကျွန်တော်ရှင်းလင်းတွေ့ရပါတယ်ခင်ဗျာအဲ့တော့ခုနကကုစီသူပြောနေတဲ့ပထမအစ်စ်မှာနေဒီပြဿနာတွေမကြုံလာနိုင်ဘူးလားအစိုးရအနေနဲ့ဒါကို handle လုပ်နိုင်ပါမလား
ကျွန်တော်ထင်တယ်မကြုံနိုင်ပါဘူးအခုရှိထားတဲ့မူကဒီမှာနေသွားတယ်ဆိုတဲ့လူမှန်ရင်တပြန်လက်ခံမှာပဲအပြီးတော့နောက်ကျွန်တော်တို့ဒီမှာ MVC ထုတ်ပေးတဲ့လုပ်ငန်းရှင်ရှိတယ်လေအဲ့ဒီမှာကုနာရောပြောသလိုဦးလာဆိုပြောသလိုအဲအဲဒီမှာဘုရင်ညာလို့ဖြည့်ပေးတဲ့ပါညာဆိုတာကျွန်တော်တခါမှမကြဘူးပါဘူးအစိုးရကလည်းဘုရင်ညာလို့ဟိုအဖြစ်မှပြည့်တယ်ဆိုတာလည်းတခါမှကျွန်တော်လည်းမကြဘူးအဲ့တော့ဒီဥစ္စာတွေကိုပြောနေရတာဟိုပြဿနာကိုဖြည့်ရှင်းတာပေါ့နော်ကောင်းမွန်ဖြည့်ရှင်းတာမရောက်ခဲနဲ့ဟိုပြဿနာကိုပို့ပြီးတော့မှဆက်ခဲအောင်လုပ်တဲ့သဘောနဲ့သွားပြရောက်နေတယ်အဲ့တော့အရေးကြီးတာကဒီမှာနေသွားတဲ့လူတွေမှန်သလားနော်အဲ့လိုရှင်းနေပါရင်ရှိသလားအပြင်တော့ဓာတ်ပုံတွေလည်းရိုက်ထားတဲ့ဒေတာပဲရွာပြီးဘယ်မှာနေခဲ့တယ်ဗျာအထက်ဆုံးအရင်ပြန်လက်ခံရမှာပဲလက်ခံပြီးတဲ့ခါကျတော့မှခုနကတော့ပြောတဲ့ကိစ္စတွေကိုကျွန်တော်တို့ဒီတိုင်းပြည်ထဲမှာရှင်းရမှာပေါ့ဒါကိုတိုင်းပြည်မှာရှင်းရမယ့်ကိစ္စလေဒီများတွေလည်းသွားရှင်းရမလို့ဒီများတွေလည်းဘီးဆိုက်ရမလို့ကိုတိုင်းပြည်ထဲမှာကိုရှင်းရမယ့်ကိစ္စပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Daily Life အစီအစဉ်အချိန်စစ်တော်လို့ပါပေါဝင်ဆွနေပြီးတဲ့ရခိုင်ပြည်သားပါတီကဒီပြည်သူ့တော်ကိုယ်စားလှယ်ဦးလှဆောနောက်ဒီသတင်းမီဒီယာတပါဦးစီသူအောင်မြေကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ရှင်ဒီအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ Daily Life အစီအစဉ်ဒီမှာကျေနပ်ခွင့်ပြုပါ
အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမတ်သိင်ထိုက်တင်ညာပေးပါမယ
်ရခိုင်ပြည်နယ်တွင်ကအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတာအပါအဝင်ဒေသတွင်ကသူတို့ကြုံတွေ့ရတဲ့အတိဒုက္ခတွေဟာဆိုရင်လူမျိုးရုံးတပ်ဖြတ်မှုတွေအထိရောက်နေပြီလို့ယူဆတဲ့အကြောင်းအမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်အထက်လွတ်တော်မှဘင်ခါရင်ကပြောဆိုလိုက်ပါတယ်ပထဝီနိုင်ငံရေးစီးပွားရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာငင်းညာမှုတွေနဲ့ပတ်သက်ပြီးမြန်မာဆန်ရအမေရိကန်မူဝါဒကိုဆန်းစစ်ချားနာဖွဲ့တည်းအမေရိကန်အထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှချားနာဖွဲ့တည်းချင်းပခဲ့တာပါရိုဟင်ဂျာကိစ္စဟာဆိုရင်စစ်တပ်ကပံ့ပိုးအပ်ပေးနေတဲ့လူမျိုးရုံးတပ်ဖြတ်မှုအဖြစ်ယူဆတဲ့အကြောင်းနိုင်ငံတော်အထိုင်မင်ကပုဂ္ဂိုလ်ထောင်ဆန်းစုကြည်ဘက်ကဒီကိစ္စကိုတာဝန်ယူလို့ဆောင်တာမတွေ့ရဘဲစစ်တပ်ကသာချဲလဲနေတယ်လို့လည်းလွှတ်တော်မှခါရင်ကပြောဆိုသွားပါတယ်။နီဂျာနိုင်ငံမှာဒီလအတွင်းအမေရိကန်တပ်ဖွဲ့ဝင်တွေကြဆုံးခဲ့ရမှုမှာဆိုရင်အဲ့ဒီဒေသကဒေသခံတွေကခြုံခိုတိုက်ခိုက်ဖို့စီစဉ်ထားတဲ့ထောင်ချောက်ထဲကိုရောက်သွားအောင်ပံ့ပိုးတဲ့အနေနဲ့အမေရိကန်စစ်သားတွေကိုအချိန်ဆွဲခဲ့ပုံရတယ်လို့ဒေသခံတာဝန်ရှိသူတို့နဲ့သုံးသပ်သူတို့ကပြောဆိုပါတယ်တိုက်ခိုက်သူတွေတပြားတည်းအကြမ်းဖက်ဝါဒီတွေဟာဒေသခံလူတွေကကြံရပါတယ်ရှိတတ်တယ်လို့လည်းတိုက်ခိုက်မှုဖြစ်ခဲ့တဲ့မြို့ထွန်ကိုရဲ့မြို့တော်ဝင်ကပြောဆိုတာဖြစ်ပါတယ်အမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ဟာပါကစ္စတန်နိုင်ငံကိုဒီကနေ့မှရောက်ရှိနေပြီးပါကစ္စတန်ခေါင်းဆောင်အနေနဲ့တွေ့ဆုံမှာဖြစ်ပါတယ်ပါကစ္စတန်မှာခြေစိုက်တဲ့တာလီဘန်နဲ့တခြားအကြမ်းဖက်အဖွဲ့တွေကိုပြင်းပြင်းထန်ထန်နှိမ်နှင်းရေးတွန့်မြင့်လှုပ်ဆောင်ဖို့သမ္မတထရန့်အစိုးရရဲ့သဘောထားကိုလည်းထပ်လောင်းပြောကြားဖို့ရှိပါတယ်ရှင်
တရင်အချင်းချက်ကိုမတ်တင်ငင်ထိုက်တင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလီဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VO American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VO မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.